Welcome to the Voice of America in Burmese.
တင်လာညချမ်းပါဆိုတာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်ကြာတာပြီနေ့ညပိုင်း9:00ကနေ10:00အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတောင်းရင်ပြင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေမှာတော့ဗနာယီ30နဲ့ပတ်သက်လို့ Democrat Party လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးတဲ့နောက်သမ္မတ Trump Mexico နိုင်ငံနဲ့ဆက်ကိုဒီနေ့တွားဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကဲပြစ်ခတ်တွေကြီးထွားလာနေတဲ့ပေါ်ဆိုရင်လည်းအကြောင်းနဲ့အမြန်ဆုံးရပ်တန့်မှုဥရောပသမဂ္ဂ EU ကဒီနေ့ပဲတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ဒီနားဆင်ရမယ့်သတင်းလွှာမှာတော့
ဒါမနဲ့ဒီပြည်တော်စုဟာကျမတို့လူလားတဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတော့အပြည့်အဝမဖြစ်သေးဘူး။ဒါကိုဖြစ်အောင်လို့ကျမတို့ရဲ့နိုင်ငံတော်အစိုးရကမကပြည်သူလူထုတွေအားလုံးကဝိုင်းဝန်းပြီးတော့
မြန်မာနိုင်ငံကိုစစ်မှန်တဲ့ Federal Democracy ပြည်အောင်စုကြီးဖြစ်လာအောင်အားလုံးဝိုင်းဝန်းလှုပ်ဆောင်သွားဖို့လိုတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြီးကမြကြီးနားမြို့မှာဒီကနေ့ပြောကြားလိုက်တာပါ။အပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းမှနဲ့အတူရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းရောင်တို့အပေါ်ဆွဲချက်တင်ထားတာကိုပယ်ဖျက်ပေးဖို့လျှောက်ထားချက်ကိုရခိုင်ပြည်နယ်တရားလွှတ်တော်ကပယ်ချလိုက်တဲ့အကြောင်းသတင်းဆောင်မှနဲ့အတူအခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊ဦးအောင်ခင်ရဲ့မြမာရေးတုံ့ပြန်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်။ဘဏ္ဍာရေးတုံးစိမ့်နဲ့ပတ်သက်လို့သဘောထားကွဲလွဲနေတာတွေကိုအတိုက်ခံဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေနဲ့နောက်ထပ်တွစ်ဆုံဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ရပြီးနောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီနေ့မက္ကဆီကိုနိုင်ငံနဲ့ဆက်ကိုသွားဖို့စီစဉ်ထားပါတယ်။မနေ့ကဒီမိုကရက်ခေါင်းဆောင်တွေနဲ့တွစ်ဆုံရမှာတော့အချိန်ဖြုန်းအောင်တက်တက်သာဖြစ်ကြောင်းသမ္မတထရန့်ကပြောဆိုခဲ့တယ်လို့ထက်လွတ်တော်ကဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှိမှာကတော့သမ္မတရဲ့ပြုမူဟာစိတ်တူစိတ်ကောက်တတ်သူတယောက်ဖြစ်နေပြောဆိုခဲ့တာပါ။ Texas ပြည်နယ်မက်ကလန်မြို့ကိုသမ္မတထရန့်သွားမယ့်အစီအစဉ်မှာတော့နေဆက်လူညွေးချင်းတွေကိုအကဲခတ်မှာဖြစ်တယ်လို့နေဆက်လူညွေးစခန်းတွေနဲ့ Rio Grande မြေကြောင်းတစ်လျှောက်ကနေဆက်ကိုလည်းတောင်းရောက်ကြည့်ရှုဖို့စီစဉ်ထားပါတယ်။အမေရိကန်အောက်ကွန်နဲ့နေဆက်လူညွေးဌာနရဲ့ကိန်းဂဏန်အချက်လက်တွေက Rio Grande မြေဝန်းဒေသဟာမကြာသေးခင်နှစ်တွေအတွင်းနိုင်ငံတွင်းတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်သူတွေကိုအများဆုံးဖမ်းဆီးမိတဲ့နယ်မြေလည်းဖြစ်ပါတယ်။2019ခုနှစ်တည်းမှာတော့ဖမ်းဆီးမိခဲ့တဲ့တရားမဝင်ဝင်ရောက်လာသူစုစုပေါင်းရဲ့44ရာခိုင်နှုန်းထိရှိခဲ့တာပါ။သမ္မတကနေဆက်မှာဒေါ်လာ5ဘီလီယံကျော်အကုန်ကျခံပြီးတိုင်းကရမ်းမဲ့အစီအစဉ်နဲ့လွှဲမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုဆန့်ကျင်ကြတဲ့ Texas ပြည်နယ်ကလူခွင့်ရေးလှုပ်ရှားတဲ့ဖွဲ့တွေကတော့သမ္မတရောက်လာမဲ့မက်ကလန်လင်စိတ်မှာဆန္ဒပြဖို့လည်းစီစဉ်ထားကြပါတယ်။မက်ကလန်မြို့မဲဆန္ဒနယ်မြေကိုကိုယ်စားပြုထားတဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဖီဆန်ဒီကွန်ဇာလစ်ကလည်းသမ္မတလာမယ့်အစီအစဉ်အတွက်ဝမ်းမြောက်ကြောင်းပြောရင်းနဲ့ဒေသရေးလုံခြုံရေးအတွက်အမျှော်မြင်ရှိရှိတုံ့ဆက်ဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတနဲ့အတူခီးစင်မှာလိုက်ပါလာကြမဲ့ Republican Party က Texas ပြည်နယ်ကိုစားပြုထက်လွတ်တော်အမတ်တွေဖြစ်ကြတဲ့ Ted Cruz နဲ့ John Cornyn ကတော့လက်ဆက်လုံခြုံရေးအတွက်တိုင်းကာဖို့လိုတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။
မြောက်ကိုရီးယားနျူကလ িয়ার လက်နက်ကင်းရှင်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးမှုတွေရှေ့ဆက်မတိုးဖြစ်နေတဲ့အပေါ်မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းကစိတ်ပူနေတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှာသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားအစိုးရနဲ့အမေရိကန်အစိုးရကြားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ဖို့သူ့ဘက်ကတန်ထိတ်ထန်ချထားတယ်လို့ကင်ဂျွန်အန်းကသမ္မတရှီဂျင်ပင်ကိုပြောကြားခဲ့တယ်လို့သတင်းတွေကပြောပါတယ်။ဘေကျင်းမြို့တော်ကိုနှစ်ရက်တော့ရောက်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်တရုတ်နိုင်ငံကနေပြန်သွားပြီးနိုင်ပိုင်းအကြမှာပဲကောင်ဆောင်နှစ်ယောက်ဆွေးနွေးခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာနေတာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားအပေါ်အားပေးထောက်ခံနေကြောင်းနဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့စုံမတ်တစ်ခုခုရောက်ရှိအောင်ညှိနှိုင်းနိုင်မယ်လို့မျှော်လင့်ကြောင်းတရုတ်သမ္မတရှီကချင်းတမြောက်ကိုရီးယားကောင်ဆောင်ကင်ကိုပြောခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ကင်ဂျွန်အန်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်တွေ့ဆုံပွဲမလုပ်ခင်မှာတရုတ်ကိုအရင်သွားတာဖြစ်နိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ကနေအမေရိကန်နဲ့မြောက်ကိုရီးယားဒုတိယထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့အကောင်းမွန်တဲ့တက်ရောက်မှုတွေရှိလာမယ်လို့မျှော်လင့်တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဒီကနေ့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့တန်တမာရေးနဲ့စီးပွားရေးအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုခေါင်းဆောင်ကင်ဂျွန်အန်တွားရောက်တာဟာတနည်းမပြေခင်မှာ၄ချိန်မြောက်ဖြစ်ပါတယ်။
စီးရဲနိုင်ငံအမေရိကန်တပ်တွေပြန်လည်ယူသိမ်းမှဖြစ်ပေမဲ့ IS စစ်သွေးကြွားတွေကိုတိုက်ခိုက်ဖို့နဲ့အင်အားကြီးထွားမလာအောင်ဟန်တာဖို့ဆက်လက်တနေ့တန်ချတာစဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်။ကာရိုမျိုးတော်မှာတွေ့ဆုံခဲ့တဲ့အစ်ချစ်နိုင်ငံရဲ့ဝန်ကြီးစမားရှော့ခရီနဲ့တူဒင်းတော်တွေကိုဝန်ကြီးပွန်ပီယိုကပြောဆိုလိုက်တာပါ။ဒီချင်းနဲ့တခြားနိုင်ငံတွေအတွက်ဒေသရင်းမှာအမေရိကန်ကခိုင်မာတဲ့လက်တွဲပဲဖြစ်ဆက်လက်ရပ်တည်ပါမှာဖြစ်ကြောင်းကြေညာပြုခဲ့တယ်လို့အကြံဖက်ဝါဒကိုချိန်မွေးရမှာနိုင်ငံတိုင်းကပါဝင်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒီနိုင်ငံရဲ့လုပ်ရက်တွေပြောင်းလဲလာအောင်မဟာမိတ်တွေကဝန်ဝင်ဖိအားပေးဖို့လည်းတိုက်တွန်းခဲ့တာပါ။ဝန်ကြီးပွန်ပီယိုဟာအစ်ချစ်သမားဒေါက်တာဖာတာအချီဂျီနဲ့တွေ့ဆုံပြီးအရှိလေဝန်ဒေသမှာဘာသာရေးလွတ်လပ်ခွင့်တွေကိုအကောင်အထည်ပေးဖို့နဲ့အကြံဖက်ဝါဒတိုက်ဖြစ်ရေးအမေရိကန်ကကြိုးပမ်းသွားဖို့လည်းကြေညာပြုပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရလက်ထက်အရှိလေဝန်ဒေသနဲ့ဆက်ဆံရေးအကြောင်းမွန်လွိုင်းပြောကြားမဲ့မင်းကမှတော့ဒေသတွင်းငင်းချင်းတာယာဝါပြောရေးတင်ငင်းရင်းနဲ့လူငင်းမှုကိစ္စတွေကိုအသားပေးပြောမှဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကကြိုတင်သတင်းထုတ်ပြန်ထားတာပါ။ဝန်ကြီးပွန်ပီယိုရဲ့သတင်းတစ်ပတ်ကြာအရှိလေဝန်ဒေသခီးစင်မှာတော့အီရန်ရဲ့အပြုတ်မှုတွေပြောင်းလဲအောင်ကြိုးစားရမှာဒေသတွင်းနိုင်ငံတွေပူးပေါင်းပါဝင်လာအောင်တိုက်တွန်းဖို့နဲ့ဆီးရီးယားကနေအမေရိကန်တပ်တွေပြန်လည်ရုပ်သိမ်းမှုပြင်ဆင်နေချိန်မှာကျန်းမာရေးဝါဒတံပြန်တက်ပြည့်ရေးတွေအာမခံချက်ပေးနိုင်မှုလဲရည်ရွယ်ထားပါတယ်။အရင်နိုင်ငံခီးစင်မတိုင်ခင်မှာတော့ဝန်ကြီးပွန်ပီယိုဟာကြိုတင်ကြေညာမှထားပဲအီရန်နိုင်ငံကိုတွားရောက်ပြီးအီရန်ဆိုရထိတ်တန့်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံသားမှာ၃ရက်ကြာကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုကတိုးတက်မှုရှိခဲ့တယ်လို့တရုတ်ကိုယ်စားလှယ်ဝယ်ရေးဝန်ကြီးဌာနပြောခွင့်ရသူကဒီကနေ့ပြောကြားခဲ့ပါတယ်။တရုတ်မှာအလုံးလုံးတဲ့နည်းပညာကုမ္ပဏီတွေအနေနဲ့သူတို့ရဲ့နည်းပညာနဲ့ပတ်သက်တာကိုတရုတ်အစိုးရကိုမဖြစ်မနေအသိပေးရတဲ့ကိစ္စနဲ့ညာနာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်တဲ့ကိစ္စဆွေးနွေးမှုတွေမှာတိုးတက်မှုရှိတယ်လို့ပြောခွင့်ရကောက်ဖန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဆွေးနွေးမှုတွေကြောင့်နှစ်ဖက်အပြန်အလှန်ပိုနားလည်မှုရှိခဲ့တဲ့အပြင်တစ်ဖက်နဲ့တစ်ဖက်စိုးရိမ်နေတဲ့ကိစ္စတွေကိုဖြေရှင်းဖို့အတွက်အုတ်မြစ်ချနိုင်ခဲ့တယ်လို့သူကပြောပါတယ်။ကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့ရလတ်ကောင်းတွေရလာမယ်လို့အင်ဂျီရောဘက်ကလည်းအကောင်းမြင်ပြောကြားခဲ့ပါတယ်။ဆွေးနွေးပွဲကနေအဖြစ်တစ်ခုခုရလာဖို့အမေရိကန်ဘက်ကမျှော်လင့်ထားကြောင်းအင်ဂျီရောပြောခွင့်ရဆာရာဆန်ဒစ်က Fox စီးပွားရေးသတင်းကိုပြောခဲ့ပေမဲ့ဘလို့သဘောတူညီမှုမျိုးလဲဖက်ဒရယ်လောက်ဖြစ်မလဲဆိုတဲ့အချိန်အတိုင်းတာကိုတော့ပြောခဲ့ခြင်းမရှိပါဘူး။တနိုင်ငံကြားအပြန်အလှန်ကုန်သွယ်ခွင့်တွေတိုးကောက်တဲ့ကိစ္စကြောင့်ကုန်သွယ်ရေးဆိုင်ရာတင်းမာမှုကြီးဖြစ်နေချိန်မှာပဲတနိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တရုတ်ကဝယ်မယ်လို့ကတိပေးထားတဲ့ပမာဏများတဲ့အမေရိကန်လယ်ယာထွက်ကုန်တွေအပြင်စွမ်းအင်ထုတ်ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုအဓိကအာရုံစိုက်ဆွေးနွေးခဲ့တယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးဘက်ကပြောကြားခဲ့ပါတယ်။တရုတ်နယ်သဘောတူမှုမှန်သမျှကိုလက်တွေ့အကောင့်ထဲပေါ်မပေါ်ဆိုတာဆက်ပြီးစောင့်ကြည့်နေရမှာဖြစ်တယ်လို့လည်းပြောပါတယ်။နှစ်ရက်လိုစီစဉ်ထားပြီးပဲတိုးတက်မှုတွေရှိပုံရတဲ့အတွက်ပုံတစ်ခုနဲ့အထိ၃ရက်ကြာခဲ့ပါတယ်ဆွေးနွေးမှုဟာနှစ်နိုင်ငံတွင်းကုန်ခွန်တွေတိုးကောက်တာကိုရက်60စိုင်းထားဖို့အတွက်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီဇင်ဘာမှာသဘောတူခဲ့ကြပြီးတဲ့နောက်မှာတရုတ်နဲ့အမေရိကန်ကြားမှာပထမဆုံးကုန်သွယ်ရေးဆွေးနွေးပွဲလုပ်ခဲ့တာဖြစ်ပါတယ်။
ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်းဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျသာပြင်းနေညဘက်တရင်ကိုဆက်လက်ကြီးညာနေပါရဲ့ရခိုင်ပြည်နယ်မှာလက်နက်ကန်ပိတ်ကတ်တွေကြီးထွားလာနေတဲ့အပေါ်ဆိုရင်ညောင်းနဲ့အမြန်ဆုံးရက်တက်မှုဥရောပသမဂ္ဂ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါရဲ့ရက်တက်ဖွဲ့ဝင်တချို့တည်ဆုံးခဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ AA ရဲ့စီးနင်းတက်ခတ်မှုကိုရှုတ်ချကြောင်းလဲမြန်မာနိုင်ငံဆိုင်ရာ EU ဖွဲ့ဝင်တန်ယုံအကြီးအကဲတွေနဲ့ EU တန်ကိုယ်စားလှယ်ဖွဲ့ရဲ့ပူးတွဲကြီးညာချက်မှာဖော်ပြထားတာပါစီးရဲတင်မာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအားလုံးကထိနေထိဆောင်ရွက်ကြဖို့နဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့အညီအရက်သားတွေကိုအကာအကွယ်ပေးဖို့လဲတိုက်တွန်းထားပါတယ်။တမန်ကြောင်းနဲ့ချီအမြင့်တွယ်လာခဲ့တဲ့ရခိုင်ပြည်နယ်အချက်တဲကိုတွေ့ဆုံဆွေးနွေးမှုတွေအားဝေးအားလုံးပါဝင်နိုင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ဖြည့်ရှင်းမှုအရေးကြီးကြောင်းလဲပြောဆိုခဲ့တာပါ။မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလေးလာချာစီးရဲလှရှားမှုတွေရပ်ဆိုင်းထားဖို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတည်းမှာကြီးညာခဲ့တဲ့ပေါ်ကြိုးဆိုကြောင်း EU ကပြောပေမဲ့ဆယ်စုနှစ်နဲ့ချီကြုံရတဲ့လက်နက်ကန်ပစ်ခတ်တွေကိုအဆုံးသတ်နိုင်မဲ့အရှေ့ဟုန်းနေအားကောင်းလာစေဖို့အပြစ်ခတ်ရစေးကာလကိုနောက်ထပ်တက်တန်းတိုးဖို့နဲ့ရခိုင်ပြည်နယ်ဘက်ထက်သွင်းဖို့လည်းတိုက်တွန်းထားပါတယ်။ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကပူးစိတော်မြို့နယ်မှာရှိတဲ့ရဲကင်စကန်လေးကိုရခိုင်တပ်မတော် AA လက်နက်ကန်ဖွဲ့ကစီးနင်းတက်ခတ်ရမှာရဲတပ်ဖွဲ့ဝင်13ဦးသေဆုံးတဲ့အထိဖြစ်ခဲ့တဲ့ပေါ်နိုင်ငံတကာကလည်းစိုးရိမ်မကင်းတဲ့သဘောထားတွေဖတ်ပေါ်လာနေတာပါ။စီးရဲတင်မာမှုတွေကြီးထွားလာနေတဲ့ ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အလွန်မင်းဆိုးရင်ပူပန်ကြောင်းနဲ့တင်းမာမှုတွေကိုငင်းကြတဲ့နည်းလမ်းနဲ့ဖြစ်ရှင်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှုလည်းဖြစ်တဲ့ကနုဟော့စပီကလည်းဒီသတင်းပတ်ထက်မှာပဲကြေညာရက်ထုတ်ပြန်ပြောဆိုထားပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးမြဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေကိုတော့ထိခိုက်မှာမဟုတ်ဘူးလို့လူဝေမှုကြီးကြပ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။မခူရနဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းတွေမှာဒုက္ခသည်တွေကိုအချိန်မီပြန်လည်လက်ခံနိုင်အောင်လို့ဝန်ထမ်းတွေကအစဉ်သင့်အနေအထားနဲ့ဆောင်ရွက်နေတယ်လို့ဝန်ကြီးဦးသိန်းစွေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခသည်တွေပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်သေးပါဘူး။အခုရက်ပိုင်းမှာဒီဘူတီတောင်မြို့နယ်ထဲမှာရှိတဲ့ရဲကင်းစခန်း၄ခုကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကစီးနှင်းတိုက်ခိုက်ခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးခဲ့ပြီးတဲ့နောက်မှာတပ်မတော်နဲ့နှစ်ဖက်တိုက်ပွဲတွေလည်းခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပါတယ်။ဒါကြောင့်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေထပ်ပြီးကြမ်းကြာနိုင်တယ်လို့ခန့်မှန်းချက်တချို့ထွက်ပေါ်နေတာပါ။တိုက်ပွဲတွေကြောင့်ကြောက်တော်ရသေးတော်ဘူဒီတောင်ပုံနှကျွန်းစားတဲ့ဒေသတွေမှာနေရက်စွန့်ခွာထွက်ပြေးတဲ့ဒုက္ခသည်၄000ကျော်လောက်ရှိနေတယ်လို့ဒုက္ခသည်အကူအညီပေးရေးအဖွဲ့တွေကပြောပါတယ
်။အထက်အနေဆိုရင်ရတဲ့အတွက်ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ Sorry နိုင်ငံသူမင်းကလေးရဲ့ခလုံးဝင်းလျှောက်ထားချက်ကိုစဉ်းစားနေတဲ့ကြောင်းဩစတြေးလျနိုင်ငံကြားရေးဝန်ကြီးကပြောလိုက်ပါတယ်။အစောပိုင်းအစီအစဉ်တွေကထိုင်းစုကတာဝန်ရှိသူတွေနဲ့ဘန်ကောက်မြို့မှာတွေ့ဆုံခဲ့တဲ့ဩစတြေးလျနိုင်ငံကြားရေးဝန်ကြီး Maris Payne က Sorry နိုင်ငံသူ Rocket Mohammed Al-Khonan နဲ့ပတ်သက်လို့ဒီနေ့ပဲတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးကတော့အသက်18နှစ်အရွယ် Sorry နိုင်ငံသူကိုဒုက္ခသည်အဖြစ်ကြေညာထားပြီးဩစတြေးလျနိုင်ငံကခလုံးဝင်ပေးဖို့လည်းတိုက်တွန်းထားပါတယ်။
ကောင်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာ30ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာဖိလစ်ရှိစေခဲ့ဒီအနိုင်ရခဲ့တဲ့ဆိုရရွေးကောက်ပွဲရလတ်ဟာမမှန်ဘူးလို့ဆိုပြီးတော့ဒုတိယမဲအများဆုံးရတဲ့ပြိုင်ဘက်ကိုယ်စားလှယ်ကရွေးကောက်ပွဲရလတ်ကိုပယ်ချခဲ့ပါတယ်။မဲ38ရာခိုင်နှုန်းကျော်နဲ့ရှိစေခဲ့ဒီအနိုင်ရခဲ့ကြောင်းကိုကွန်ဂိုရွေးကောက်ပွဲဆိုင်ရာဘုတ်အဖွဲ့ကဒီကနေ့အစောပိုင်းမှာကြေညာခဲ့တာပါ။ရွေးကောက်ပွဲမတိုင်ခင်စစ်တမ်းတွေမှာတော့အတိုက်ခံကောင်းဆောင်မာတင်ဖာယူလူအနိုင်ရတယ်လို့ခန့်မှန်းထားတာကြောင့်အခုနောက်ဆုံးရလတ်ဟာလေးလာဆောင်ကြည့်သူတွေအတွက်အားအသင့်စရာဖြစ်ခဲ့ပါတယ်။ပြည်သက်နိုင်ငံသားဝင်ကြီးယွန်if Eladrian ကတရားဝင်ကြေညာတဲ့မဲရလတ်ဟာတကယ်တမ်းတွက်ချက်ထားတဲ့အရေးအတွက်နဲ့မတူပဲတန်တရားဖြစ်စရာရှိနေတယ်လို့ဆိုပြီးတော့ဒီကနေ့ C News သတင်းဌာနကိုပြောဆိုခဲ့ပါတယ်။အခုရွေးကောက်ပွဲရလတ်ကိုကြည့်ရင်ရှီဆက်ခဲဒီကိုအနိုင်ရသူအဖြစ်ကြေညာဖို့တာဝန်ကနေအနားယူတော့မယ်သမရဂျိုးဆက်ကပီလာနဲ့ရှီဆက်ခဲဒီကြားအပေးယူလုပ်ထားပုံရတယ်ဆိုတဲ့တွက်ဆပြောဆိုမှုတွေလည်းပုံများလာနေပါတယ
်။ကြတာပရိညာပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံကိုစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကြီးဖြစ်လာအောင်အားလုံးဝိုင်းဝန်းလှုပ်ဆောင်သွားဖို့လိုတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြကြီးနားမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်ဒါအပြင်တိုင်းပြည်ဖို့မျိုးတိုးတက်ရေးအတွက်ငြိမ်းချမ်းရေးရဖို့ကအရေးကြီးတာကြောင့်ငြိမ်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောကြားပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးကိုရန်နိုင်ကပြောပြပေးပါရှင်
နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ကချင်ပြည်နယ်မြစည်းနားမြို့ကိုရောက်ရှိနေပြီးတော့82ကြိမ်မြောက်ကချင်ပြည်နယ်နေအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။မြစည်းနားမြို့ကမနောကွင်းမှာပြုလုပ်ခဲ့တဲ့ကချင်ပြည်နယ်နေအခမ်းအနားအတွင်းဒေါက်အောင်ဆန်းစုကြည်ဟာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုကြီးဖြစ်ပေါ်လာအောင်အားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လည်းထိုက်တွန်းလိုက်ပါတယ
်။ပြည်ထောင်စုဟာကျမတို့လူလားတဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတော့အစ်အပြည့်အဝမဖြစ်သေးဘူး။ဒါကိုဖြစ်အောင်လို့ကျမတို့ရဲ့နိုင်ငံတော်အစိုးရဒါမကပြည်သူလူထုတွေအားလုံးကဝိုင်းမင်းပြီးတော့ကြိုးစားဖို့လိုပါတယ်အစိုးရတစ်ခုတည်းကိုပဲအားကိုးတယ်ဆိုတာဟာဒီမိုကရေစီမဆက်မအောင်ဒီတကယ်တော့ဒီမိုကရေစီဆိုတာဟာပြည်သူလူထုပေါ်မှာအခြေခံနဲ့စနစ်မှလို့ပြည်သူလူထုအားကိုလည်းအစိုးရများပြန်ပြီးတော့အားကိုးရပါတယ
်လွန်လည်ရပြီးတဲ့နောက်1948ခုနှစ်ကပထမဆုံးအကြိမ်ကျင်းပခဲ့တဲ့ကချင်ပြည်နယ်နေ့ကိုတော့အဲ့ဒီအချိန်ကမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဖြစ်တဲ့ရှမ်းတိုင်းရင်းသားဆက်ရွှေတိုက်တက်ရောက်ခဲ့တာဖြစ်ပြီးတော့ဒါကကချင်ပြည်နယ်နေ့ဆိုရင်ပဲလေမြန်မာနိုင်ငံတွဲမှာရှိတဲ့တိုင်းရင်းသားအလုံးနဲ့သက်ဆိုင်နေဆိုတာကိုဖော်ပြတာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါပြင်ပြည်တွင်းစစ်အဆုံးသတ်ပြီးတော့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်ဆိုရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အပြောင်းအလဲတွေကိုသိသိသာသာဖော်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ
်။ကျမတို့နိုင်ငံကအေဂျန့်တာယာသွားမယ်ဆိုရင်ကျမတို့နိုင်ငံအတွင်းမှာသာဆိုရင်ငြိမ်းချမ်းရေးရမယ်ဆိုရင်သမ္မတကြီး ဒီမိန့်ဆိုခဲ့တဲ့အတိုင်းပဲဆင်းနှစ်အတွင်းတောင်မဟုတ်ဘူးကျမတို့ဟာတစ်နှစ်အတွင်းတောင်မှာပြီးပြီသားသားအပြောင်းလဲတွေကိုမြင်ရလိမ့်မယ်လို့ကျမယုံကြည်ပါတယ်တကယ်ကိုပြည်တွင်းစစ်မီးတွေအားလုံးငြင်းသွားပြီဆိုတာနဲ့ငြင်းသွားပြီးတာနဲ့တစ်နှစ်အတွင်းမှာအပြောင်းလဲတွေကိုတိတိသားသားမြင်ရလိမ့်မယ်ကျမတို့လိုချင်တဲ့ခိုင်မာတဲ့အခြေအနေကိုတော့သမားကြီးမိန့်ဆိုတဲ့အတိုင်းပဲဆယ်စု ကျွန်တော်တို့အားလုံးရဲ့တာဝန်ဖြစ်ပါတယ
်။ဒါကြောင့်နိုင်ငံတော်ဝန်မှညီညာရေးဖော်ဆောင်နိုင်မှုအတွက်ဦးစားပေးပြီးတော့ဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့တောင်ဆန်းစုကြည်ကပြောပါတယ်
။ခရီးတစ်ခုကိုစဖို့ဆိုတာပထမခြေလှမ်းအရေးကြီးဆုံးပါပဲ။ဒီတော့ကျွန်တော်တို့ရဲ့ပြည်ထောင်စုကြီးတကယ်ခိုင်မာဖို့အတွက်တိုးတက်ဖို့အတွက်ဖွံ့ဖြိုးဖို့အတွက်စပြီးတော့လှမ်းဖို့ဒီလှမ်းမဲ့ခြေလှမ်းကတော့ညီညာရေးခြေလှမ်းဖြစ်တယ်ဆိုတော့ကျွန်တော်ထပ်ပြီးတော့သတိပေးပြစီ။ဒါလည်းအမြဲပဲကျမတို့ကြုံတိုင်းသတိပေးနေတဲ့ကိစ္စမလို့အထူးထွေတော့ပြောဖို့မလိုပါဘူ
းပြီးခဲ့တဲ့လပိုင်းတွေကတော့ကချင်ပြည်နယ်ပါဝင်မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသမှာစစ်ပွဲတွေကိုလေးလာကြရပ်ဆိုင်းသွားမယ်ဆိုပြီးတော့မြန်မာတပ်မတော်ဘက်ကကြေညာခဲ့ပါတယ်ဒေါ်စန်းစုကြည်ကကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာတော့မြကြီးနားမြို့ကအမတ်1အခြေခံပညာအထက်တန်းကျောင်းကိုတွားရောက်ပြီးတော့အဲဒီမှာရှိတဲ့ကျောင်းသားကျောင်းသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်မနေ့ဇန်နဝါရီလ9ရက်နေ့ကတော့ဒေါ်စန်းစုကြည်ဟာကချင်ပြည်နယ်အထက်ပိုင်းကပူတာအိုနဲ့နောင်မွန်မြို့တွေကိုတွားရောက်ပြီးတော့အထက်နန်းထွန်ရရဲစစ်စီမံကိန်းတာပိဆက်ယုံဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒေါ်စန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အတွက်မှာသူမနဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေ၊ဒုတိယဗိုလ်ချုပ်ကြီးရဲအောင်၊ဦးမင်းသူ၊ဦးအောင်ဝင်း၊ဒေါက်တာဝင်းမြတ်အေးနဲ့တခြားအစိုးရအဖွဲ့တာဝန်ရှိသူတွေလည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ
။ကိုရရနိုင်ပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟန်အောင်တို့အပေါ်ဆွဲချက်တင်ထားတာကိုပယ်ဖျက်ပေးဖို့လျှောက်ထားချက်ကိုရခိုင်ပြည်နယ်တရားလွှတ်တော်ကကြာသပတေးနေ့မှာပယ်ချလိုက်ပါတယ်။ရခိုင်အချုပ်ချာအာဏာကျဆင်းခြင်း223နှစ်ပြည့်အောက်မေ့ပွဲအခမ်းအနားမှာနိုင်ငံတော်ကြီးညိုပြက်စီတဲ့စကားတွေထည့်သွင်းပြောဆိုခဲ့တယ်ဆိုပြီးသူတို့နှစ်ဦးဖမ်းဆီးတရားစွဲဆိုခံနေရတာဖြစ်ပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
2018ဇန်နဝါရီ16ရက်ကရသိတောင်မှာလုပ်တဲ့ရခိုင်အချုပ်အခြာအာဏာကျဆင်းခြင်း223နှစ်ပြည့်အောက်မေ့ပွဲအခမ်းအနားမှာဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ဟောပြောခဲ့ကြတာရင်းနဲ့ဆက်ဆက်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ဆွဲချက်တင်မှုစစ်တွေ KI တရားရုံးက2018ဇန်နဝါရီ10ရက်မှာဆုံးဖြတ်ထားတာပါ။အဲဒီနောက်ဆွဲချက်ခံရသူတွေကသူတို့ပေါ်ဆွဲချက်တင်ထားတာကိုပယ်ဖျက်ပေးဖို့ပြည်내တရားလွှတ်တော်မှာဆက်ပြီးရှောက်ထားခဲ့ကြတာဖြစ်ပြီးတော့အဲ့ဒီရှောက်ထားချက်ကိုရခိုင်ပြည်내တရားလွှတ်တော်ကဒီကနေ့ဇန်နဝါရီ10ရက်မနက်ပိုင်းမှာစစ်ဆေးပြီးပယ်ချလိုက်တာဖြစ်ပါတယ်။အဲအကြောင်းအောက်ရုံးမှာအမှုကိုဆက်ပြီးရင်ဆိုင်သွားရဖို့ရှိရလို့သူတို့အမှုမှာကူညီပေးနေတဲ့တရားလွှတ်တော်ရှိနေဦးကျော်ညွန့်မောင်ကပြောပါတယ်။ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုရသိတောင်မြို့နယ်တရားရုံးမှာ2018ဇန်နဝါရီ29ရက်ကစပြီးရုံးထုတ်ခဲ့ရာဖြစ်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှမတရားအသိဆက်သွယ်မှုပုံမှတွေနဲ့တရားစွဲခဲ့ရာဖြစ်ပါတယ်။သူတို့နှစ်ယောက်ကိုပြည်내ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးနိုင်ငံတော်တက်စာဖောက်ပြက်မှုပုံကတ်မှုရာဇသက်ကြီးပုံမှ122နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှ905ခမတရားအသိဥပဒေပုံမှ71တိုနဲ့တရားစွဲခဲ့ပေမဲ့စစ်တွေ KI တရားရုံးကမတရားအသိအဥပဒေကိုဖြေလျှော့ပေးခဲ့ပြီးကြံတဲ့ဥပဒေနှစ်ခုနဲ့ပဲစွဲချက်တင်မှုဆုံးဖြတ်ခဲ့တာပါ။အဲ့ဒီလိုစွဲချက်တင်တဲ့တရားရင်ဆိုင်နေရတဲ့အပေါ်မှာတရားမျှတမှုမရှိကြောင်းဒေါက်တာအေးမောင်ရဲ့ဇနီးဒေါမြမြတ်ကဗီဒီယိုရေးကိုပြောပါရစေ
။မှန်မှာတော့ဘာမှဟိုရှင်းလင်းကြီးတွေပြောထားတဲ့အတိုင်းပေါ့နော်။ဘာမှလည်းဟိုအမှုမမြောက်ဘူး။အဲ့ဒါဟိုအန်ဒီတို့ကတော့မျောလင်းနေတာပေါ့လေအမှုမမြောက်ဘူးဆိုတော့အမျောလင်းတယ်လို့မဟုတ်ဘူးဆိုတော့အန်ဒီတို့လည်းစိတ်မကောင်းဘူးပေါ့။ဟိုတရားဥပဒေဆိုတာဒါတရားသဖြင့်လုပ်ရမှာလေဒါမဲ့ဟိုခုတော့ခရိုင်မှာပဲဆက်အမှုရင်ဆိုင်မလားဘာလို့လုပ်မလဲတော့မသိဘူးအဲ
နိုင်ငံတော်ပုံမှန်မှုတစ္ဆာဖောက်ပြမှုပုံမှန်တင်းနှစ်နှစ်ကတေးတန်းဒါမှမဟုတ်ရင်တက်တက်တကြွန်ကြားခံနိုင်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခအတွက်ကတော့အမြင့်ဆုံးထောင်ဒဏ်ကနှစ်နှစ်ဖြစ်ပါတယ်။အခုဆိုရင်အမှုကိုစစ်တွေ KI တရားရုံးမှာဆက်လက်စစ်ဆေးသွားတော့မှာဖြစ်ပြီးပထမအဆုံးတရားရုံးခြင်းကလာမယ့်ဇန်နဝါရီ14ရက်နေ့ဖြစ်တာကြောင့်အဲ့ဒီနေ့ဆိုရင်သူတို့နှစ်ဦးအဖမ်းခံရတာတစ်နှစ်ပြည့်လို့နေပါဖြစ်ပါတယ်။
ကိုယ်စော်ထက်ရန်ကုန်မြို့ကနေတင်ပြပို့ထားတာပါအခုတော့စနေညတိုင်းဒီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ဒေါ်ရရှင်များရှင်ဒီခေတ်ဒီနေမှာလက်နက်ကင်ပြပခါတွေကြီးထွားလာတာကြောင့်ပြည်သူပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်ဒီပြည်မှာမှုတွေလက်နက်ကင်ပြပခါတွေအတွက်ဘယ်ဒီမှာအထူးကတာဝန်ရှိပါသလဲလ နိုင်ငံတော်ကလက်မှတ်ကင်ဆက်ပွဲတွေကြောင့်ပြည်ရင်းငြိမ်းချမ်းရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ငြိမ်းချမ်းရေးအတွက်သောတာရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညလိုက်ရလေးလိုက်စီစဉ်ကအကျိုးဆိုပါတယ်ရှင
်။နေ့နေ့တိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့11 media အမှုနဲ့ပတ်သက်ပြီးညှိနှိုင်းပြည်လည်မှုရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးချင်ပါတယ်။11 media ကရေးသားခဲ့တဲ့ဆောင်းပါးနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးအစိုးရကသတင်း media ကောင်စီကိုတိုင်ကြားထားတဲ့အပေါ်ဒီကနေ့မှာတော့၃ပွင့်ဆိုင်ညှိနှိုင်းပြီးပြည်လည်မှုရသွားပါပြီ။ဖော်ပြခဲ့တဲ့ဆောင်းပါးအပေါ်11 media ဘက်ကဖြည့်ရှင်းချက်ပေးရမှာဖြစ်ပြီးအဲ့ဒီဖြည့်ရှင်းချက်ကို11 daily သတင်းစာမှာထည့်သွင်းဖော်ပြပေးဖို့သဘောတူတာကြောင့်ပြည်လည်မှုရသွားတာပါ။ဒီကြောင့်ကိုယ်တိုင်သွားရောက်သတင်းရယူခဲ့တဲ့ VOE သတင်းတော်ကိုထဲ့အောင်ခန်းကသတင်းပေးပို့ထားပါရဲ့ရှင်
။2018ခုနှစ်အောက်တိုဘာ10ရက်နေ့ထုတ် 11 ပတ်စဉ်ကြာနေမှာပါတဲ့အမဲရှုံးနေတဲ့စက်သုံးစီရိုင်ကြီးပေးရေးငွေချေးသူဘဒူမန်မတိရဲ့ကြောင်းကနဲ့လူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့စောင်းမနဲ့ပတ်သက်လို့ရန်ကုန်တိုင်းစိုးရွားဘွဲ့ကိုပြည်သူအများကယုံကြည်မှုပြပြစီရယ်ဆိုပြီးသတင်းမီဒီယာကောင်စီကိုတိုင်ကြားထားတာပါ။ဒါနဲ့ပတ်သက်လို့သတင်းမီဒီယာကောင်စီနဲ့တဆိုင်ရာဘန်နဘတ်တို့အချိန်တော်တော်များများတရားစီတွေ့ဆုံညှိနှိုင်းပြီးတဲ့နောက်ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းစိုးရွားဝန်ကြီးချုပ်ဒရင်းမီဒီယာကောင်စီစောင်းမရှင်ဖြိုးဝေအေဒါချုပ်ကိုကျော်စောလင်းနဲ့ဗုဒ္ဓဒါရိုက်တာကိုဝေဖြိုးတို့ကောင်စီရုံးခန်းမှာသုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။11မီဒီယာအနေနဲ့ရေးသားခဲ့တဲ့စောင်းမပေါ်ပြန်လည်ဖြည့်ရှင်းချက်ကိုသတင်းစာမှာပြန်လည်ဖော်ပြပေးရမှာဖြစ်ပြီးညှိနှိုင်းမှုပြည်လည်သွားပြီလို့ဒရင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျိုင်ကပြောပါတယ
်နော်အဲ့ဖြည့်ရှင်းပေးမဲ့စာကိုစာကြမ်းရေးပြီးတော့ဝန်ကြီးချုပ်ရှိပြန်ပြမယ်။ပြတော့ဝန်ကြီးချုပ်ကသူပြင်နာစင်နာလေးရှိကောင်းရှိမယ်။ဟုတ်ပါလား။အချောရေးပြီးတော့ဒါပြီးသွားကြမယ်။အဓိပ္ပာယ်ကတော့ပြီးပါပြီ။နော်။ပြည်လည်သွားပါပြီ။ဒီလိုပဲပြောချင်တယ်။ဟုတ်ပါလား။ဘာလို့ဒီဥစ္စာဟာမပြည်လည်လို့လည်းမရဘူး။နော်။တို့ရဲ့ဖီအားလည်းပါတယ်။တရင်းမီဒီယာနဲ့ပတ်သက်လို့ဖြစ်လာတဲ့ကိစ္စတွေမှာတို့ဒီဥစ္စာပထမဆုံးအကြိမ်ကြိုက်ကြွယ်တာပဲ။အဲ့တော့တို့လည်းအောင်းမြင်နေတယ်။အဲကြောင့်ဒူဒီကနေလုံးမကောင်းဘူး။ပြည်လျောင်မဲ့ညှိတယ်။ဟုတ်ပြီနော်။အားလုံးပြည်လျဲသွားတယ်။သို့တော့ဒီနေ့သားမှာတို့ပြန်ဖြည့်ရှင်းချက်ထည့်ရမယ်။ထည့်မဲ့စာကိုအချောရေးပြီးတော့ဝင်းကြီးတို့ပြန်မယ်။သူကလည်းဒါလေးပြင်ပေးပါ။ဟိုလေးထည့်ပေးပါဒါလာမယ်။နှစ်ဖက်ပြန်ညှိမယ်။ဒီအစ်စ်မယ်
။ဒီကနေ့တွေ့ဆုံစနေရနဲ့ပတ်သက်လို့11 media အေဒါချုပ်ကိုကျော်ဇော်လင်းကလည်းအခုလိုရှင်းပြပါဗျ။
ကြာကျွန်တော်တို့တောက်မှတ်ပါတယ်ဝန်ထဲပါထက်ဝင်ကြီးချုပ်ကလည်းသူဆိုပေကျွန်တော်တို့ဘယ်ချက်တော့ကျွန်တော်ရေးတဲ့ထက်မှာဘယ်ချက်တော့မဟုတ်ဘူးလောက်ထုံးလောက်လီးရဘယ်လိုဘယ်လိုသူကတော့ရတယ်ကျွန်တော်ကကြာတော့ကျွန်တော်တို့တိထားလီဒါပဲကျွန်တော်ဆုစာဒါပဲကျွန်တော်တို့ရထားလာဒါပဲကျွန်တော်ရေးတာဒီပါဒါကြောင့်ကျွန်တော်ရေးရပြီးပြည်သူ့ဘဏ္ဍာရှိတယ်ပြည်သူ့ဘဏ္ဍာငွေတွေအတွက်ကိုကျွန်တော်တို့အလေးလေးမဖြစ်အောင်ကျွန်တော်တို့ဟိုပြည်သူဘက်ကနေပြီးတော့ကျွန်တော်တို့ဆိုရဘက်ကိုထောက်ပြရတယ်ဝေဖန်တယ်စေတနာနဲ့အကြံပေးဒါပဲကျွန်တော်တို့ဒီလိုပြောကြအဲ့တော့အဲ့ဒီမှာကျွန်တော်တို့ဟိုနားလည်မှုလွဲရရှိနိုင်တယ်ကျွန်တော်တို့အချက်လက်ပိုင်းကျွန်တော်တို့ဘက်တိရရှိတယ်သူတို့လောက်ထုံးလို့နေရရှိတယ်အခုဒီမှာသူတို့ကျွန်တော်တိရမယ်တိရတဲ့ခါကျွန်တော်ပြန်ပြီးတော့ဒီလောက်ထုံးလို့နေရဒါပြောပါလဲဆိုတော့ဟာကျွန်တော်ပြန်ပြောပါဒါအဲ့မှပြန်ပြန်ပြီးပါမှာနော
်အခုလိုအချက်လက်နားလည်မှုမှားရင်ဓာတ်ဒီနောက်ထပ်မဖြစ်ပေါ်အောင်ရန်ကုန်တိုင်းစိုးရယုံမှာနှစ်ပတ်တကြိမ်သတင်းစာရှင်းလင်းပွဲလုပ်ပေးဖို့ညှိနှိုင်းဆောင်ရွက်ထားတယ်လို့လည်းဦးအောင်ကျိုင်ကပြောပါတယ်ရေးသားခဲ့တဲ့စောင်းမနဲ့ပတ်သက်လို့အစောပိုင်းကစောင်းမရှင်ဖြိုးဝေပါဝင်အေဒါချုပ်ကိုကျော်စောလင်းတာဝန်ခံအေဒါကိုနရီမင်းတို့ကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်၅၅ခါနဲ့တာဝန်တရားရုံးမှာတရားစွဲဆိုခဲ့ပါတယ်နောက်ပိုင်းမှာနိုင်ငံတော်တမန်ဟရုံးဝင်ညွှန်ကြားချက်ကြောင့်တရားစွဲဆိုထားတာကိုပိတ်သိမ်းပြီးဒရင်းမီဒီယာကောင်စီကိုတန်ကြားခဲ့တာဖြစ်ပါတယ်။2016ခုနှစ်ကလည်း11 media group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွန်းအောင်ကိုရန်ကုန်တိုင်းစိုးရွားကစက်တွေဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ရေးယူခဲ့ပြုပါတယ်။ဒေါက်တာတန်းထွန်းအောင်ကတရားဝင်စာထုတ်တောင်းပန်ပြီးတဲ့နောက်အာမခံနဲ့ပြန်လွတ်လာတာဖြစ်ပြီးအမှုကတော့အခုချိန်ထိရင်ဆိုင်နေရသေးဖြစ်ပါတယ်ခင်ဗျာ။
ကိုထဲအောင်ခန်းရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါအခုဆက်လက်ပြီးတော့နားဆင်ရမယ့်သတင်းမှာတော့တိုင်းနိုင်ငံမှာပျောက်ဆုံးသွားပြီးတဲ့နောက်တည်ဆုံးရပြန်တွေ့ခဲ့တဲ့မြန်မာကလေးငယ်ကိုတတ်တဲ့သူအဖြစ်တိုင်းရဲတပ်ဖွဲ့ကဖမ်းဆီးထားသူရဲ့မိသားစုတွေက အမှုကိုပြန်စစ်ဆေးပေးဖို့ဗန်ကောက်မြို့အဂတိတိုက်ဖြတ်ရေးကော်မရှင်ရုံးမှတွားရောက်တိုင်ကြားလိုက်ပါတယ်အဆွဆွဲခံရသူဟာငယ်စဉ်ကတည်းကစိတ်ကျမ်းမာရေးချို့တဲ့နေသူဖြစ်ပြီးရဲတွေကတရားခံအဖြစ်ဆွဆွဲစစ်ဆေးခဲ့တာဟာယုံကြည်နိုင်စရာမရှိဘူးဆိုပြီးတော့မိသားစုကအခုလိုတိုင်ကြားလိုက်တာပါဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်မှတ်အေးမာကသတင်းပေးပို့ထားပါရဲ့ရှင်
ထိုင်းနိုင်ငံစူဖန်ဘူရီမြို့ကကြံတော်အတွင်းနှစ်နှစ်ရွယ်မြမကလေးဟာ2018ခုနှစ်ဒီဇင်ဘာလ18ရက်နေ့ကပျောက်ဆုံးသွားခဲ့ပြီးတဲ့နောက်ကိုယ့်ရဲ့အကြာမှာတော့အလောင်းကိုပြန်တွေ့ခဲ့တာပါထိုင်းရနာပိုင်းကြီးကရဟတ်ရင်နဲ့အင်အားသုံးပြီးရှာဖွေပေးခဲ့ပြီးတဲ့နောက်မှာတော့ကလေးကိုရေကန်တစ်ခုထဲကနေပြန်တွေ့ခဲ့တာပါအလောင်းကိုပြန်တွေ့ခဲ့ပြီးတဲ့နောက်သမန်တေဆုံးမှုမဟုတ်ပဲအလောင်းမှာပြက်ရှဒဏ်ရာတွေရှိနေတာကြောင့်အမှုမှန်ပေါ်ပေါက်ဖို့အတွက်မိသားစုကအမှုဖွင့်တိုင်ကြားခဲ့ပါတယ်ဒီကလေးတေဆုံးမှုမှာတန်တရားဖြစ်ဖွယ်ရာတွေနဲ့ဖြစ်နေလို့ကလေးအမှုကိုလိုက်ပေးတဲ့ထိုင်းလူခွေရေးရှင်တွေကလည်းမြမတန်ယုံကကူညီဆောင်ရွက်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်ဒါပေမဲ့စူဖန်ဘူရီရဲအနာပိုင်တွေကတော့ကလေးဟာစိတ်ကျမ်းမာရေးမကောင်းသူတူဦးကခြိပိုးသွားခဲ့ပြီးကလေးကလန့်ပြီးထွက်ပြေးတာကြောင့်ရေနစ်တေဆုံးခဲ့ရတာဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီအမှုကိုပြီးပြတ်သွားပြီဖြစ်လို့ကလေးငယ်ရဲ့မိဘနှစ်ဦးကိုလည်းတရားမဝင်ခိုးဝင်မှုနဲ့ချက်ချင်းပဲမြန်မာနိုင်ငံကိုပြန်ပို့ခဲ့တာပါ။အခုအခါမှာတော့တရားခံဖြစ်ဆွဆွဲခံရသူမိသားစုကဒီအမှုကိုပြန်စစ်ဆေးပေးဖို့စိတ်ကျမ်းမာရေးမကောင်းသူကိုထုတ်ပြပြီးဆွဆွဲတာဟာယုံကြည်စရာမရှိဘူးဆိုပြီးဗန်ကောက်မြို့ကအဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့တာဖြစ်တယ်ဆိုပြီးတရားခံအမှုကိုလိုက်ပေးတဲ့ရှေ့နေ9 NM ချိုင်းကပြောပါတယ
်ตอนนี้ใช่มั้ยเออคําถามสุดท้ายของเขาก็คือคําตอบที่เขาจะต้องตอบนี่คือเด็กพิเศษหรือคือฝนฝนเดินเลยจุดตายไป40เมตรพ่อเขาเห็นยืนยันได้
ကလေးလောက်တွေ့ခဲ့တဲ့နေရာဟာပထမပိုင်းမှာရေငုပ်ပြီးအကြိမ်ကြိမ်ရှာဖွေပြီးတဲ့နေရာဖြစ်နေတာကလေးလောက်ကိုတွေ့ပြီးတက်တဲ့နေရာတွေဖြစ်တဲ့ကြံငင်းဟာဘသူရှို့မှမသိပဲမီးလောင်သွားခဲ့တာကြောင့်တဲလွန်စားတွေကိုမီးရှို့ဖျောက်ဖြစ်ခဲ့တာဟာတန်တရားတွေဝင်စရာအဖြစ်သတင်းထောက်တွေကိုပြောပြခဲ့ပါတယ်ကလေးဟာတာမန်ထွက်ပြေးရင်းရေနစ်သေးတာမဖြစ်နိုင်တဲ့အကြောင်းနဲ့စက်တစ်ခုအတွင်းချိန်မိခဲ့တယ်လို့ဒီကိုယ်လုံးမှာဒဏ်ရာတွေနဲ့ကျေမနေတဲ့အချက်ကိုလည်းရဲစစ်စေးရေးမှတ်တမ်းဖွဲ့ကမှုကင်းစစ်ချက်မှာရေးမထားတာကိုလည်းတွေ့ရတယ်ဆိုပြီးရှေ့နေကပြောပါတယ်။တရားခံရဲ့မိသားစုကတော့မြမကလေးတားငယ်တေဆုံးခဲ့ရမှုတရားခံလို့ပြတ်ထားတဲ့ထိုင်းနိုင်ငံသားနိုင်ထောင်ခွန်လို့ခေါ်တဲ့ဖွန်ဟာသူစီးခဲ့တဲ့စပိန်နဲ့ကလေးကိုတင်သွားခဲ့တယ်ဆိုတာနောက်မှဖိနှိုင်းကုန်မပါတာဖြစ်တဲ့အတွက်မဖြစ်နိုင်ကြောင်းအခုလိုပြောပါတယ်သူတို့ရဲ့သားဟာငငယ်ကလေးကအုံနောက်တန်ဆွမ်းမှုမရှိပဲစိတ်ကျမ်းမာရေးချွတ်ယွင်းနေတာကြောင့်ငါးနှစ်သားကလေးတူလိုဖြစ်နေတဲ့အကြောင်းငငယ်ကလေးကကလေးတွေကိုညှဉ်းပန်းနှိပ်စက်တာမျိုးတွေတစ်ခါမှလုပ်ခဲ့သူမဟုတ်ကြောင်းရဲတွေကသူ့ကိုခေါ်သွားပြီးလက်ညှိုးထိုးပြခိုင်းတဲ့နေရာကိုသူ့သားကိုခေါင်းငိန်ခိုင်းခဲ့တာဟာရိုးသားမှုမရှိဘူးဆိုပြီးတရားခံနိုင်ဖွန်ရဲ့မိသားစုကပြောပါတယ်ကလေးမိဘနှစ်ဦးကတော့သူတို့ရဲ့သားငယ်သေဆုံးရတာဟာလေထော်ဆက်အတွင်ညက်ပါပြီးသေဆုံးရတာထွန်ဆက်ပိုင်ရှင်ထိုင်းနိုင်ငံသားကအလောင်းကိုဖျောက်ထားခဲ့တယ်လို့တန်တရားရှိခဲ့လို့အမှုကိုပြန်စစ်ဆေးပေးဖို့အတွက်တောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုတ်သမားတန်ရာရှိတဦးဟာကလေးတောက်ဆုံးပြီးဆက်ရဲကျော်အကြမှာတော့အဲ့ဒီနေရာကိုတွားရောက်ခဲ့ပါတယ်မြန်မာတန်ယုံသွားပြီးနောက်တစ်နေ့မှာတော့စူဖန်ဘူရီရဲကစိတ်ကျမ်းမာရေးမကောင်းသူကိုတရားခံအဖြစ်ထုတ်ပြန်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲလုပ်ပြီးနောက်တစ်နေ့မှာတော့တေဆုံးသူကလေးရဲ့မိဘနှစ်ဦးကိုတရားမဝင်ဝင်ရောက်နေထိုင်မှုနဲ့လူဝင်မှုကြီးကြပ်ရေးအချုပ်ကိုပို့ခဲ့ပြီးတရားစွဲကမြန်မာနိုင်ငံကိုပြန်ပို့ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကတော့ဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးရှင်
။ VOA ထိုင်းခြေဆိုင်သတင်းကြောင့်မအေးမှသတင်းပေးပို့ထားတာပါ။VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့တော်တော်ရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ် 855 ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပြင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ19 kHz 1953ည line to meter 25 kHz 1783ညနဲ့ line to meter 32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း나ယူရဲ့အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုတင်ဆက်တဲ့အခါမှာ
အများကြီးတမိုးဝမ်းကြောင်းလုပ်ငန်းတွေဆောင်ရွက်တဲ့နေရာတွေမှာမိုင်းထောင်တာကိုတော့ကျွန်တော်တို့ကအပြစ်ချန်ရှုံချတယ်ပေါ့နော်။ GMP ရဲ့ဖြည့်ဆည်းဆောင်ရွက်တဲ့လမ်းကြောင်းကိုတိတိယောဆောင်ရနေတာမတွေ့ဘူ
းတနင်္သာရီတိုင်းရေပြူမြို့နယ်အတွင်းမှာဇန်နဝါရီလပထမပတ်မှာဘုံ၃လုံးထပ်မံပောက်ကွဲခဲ့တဲ့အပေါ်ကိုလူမှုအကျိုးဆောင်ဖွဲ့အတွင်းမှဦးအောင်နိုင်ဝင်းပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအာသီးရောင်ချင်းအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာရောတခြားနိုင်ငံတွေမှာပါကလေးနဲ့ဆဲကျော်သက်တွေအာသီးရောင်နာအဖြစ်များတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘာကြောင့်အာသီးရောင်နာဖြစ်ရပြီးဘယ်လိုကာကွယ်နိုင်ပါသလဲဖြစ်လာရင်ဘယ်လိုလက္ခဏာတွေပြပြီးဘယ်လိုကုသသင့်ပါသလဲဒီအကြောင်းကိုကလေးအတူခုနဲ့စိတ်တက်ကသူတက်ကလေးကျမ်းမာပညာဌာနအငင်းစားဌာနမှူးပါမောက်ခဒေါက်တာဆောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြပြီးတော့စီစဉ်တင်ဆက်ပေးထားပါရဲ့ရှင
်ဟုတ်ကဲ့ကလေးတူတူကျဝင်ကြီးပါမောက်ခဒေါက်တာဆောဝင်းခင်ဗျာဒီအာသီးရောင်တဲ့ယောဂါကဒီမှာငငယ်ကကလေးဒီမှာတော့အဖြစ်များတယ်လို့ကြားပါတယ်ဆရာအဲ့တော့အာသီးရောင်လည်းဆိုတာဘယ်လိုမျိုးလဲဆရာကြီ
းအာသီးရောင်လည်းယောဂါတော့ဒီကလေးဒီမှာတော်တော်ဖြစ်များပါတယ်တကယ်နိုင်ငံလည်းပါလေတူတူပါပဲเนาะပထမဆုံးကအာသီးဆိုတာပါလေပေါ့နော်ကျွန်တော်ရဲ့ကလေးဒီမှာကြည့်လိုက်ရင်ပါဇတ်မှာပေါ့နော်ရှာရဲ့ဥပ္ပဒိပက်ပေါ့အဲ့မှာခလကလေးလို့ရှိတယ်ပေါ့နော်အဲ့ရဲ့အထဲတွေကနေထွက်နေတဲ့အနီရောင်အဲ့ရောင်ပေါ့နော်အဲ့လိုအခုနှလုံးပေါ့နော်အဲ့ဒါကိုအာသီးလို့ခေါ်တာပေါ့အာဒီဆိုရတဲ့ကျွန်တော်လင်းလုံးစတော်ရဲ့ပြန်ကြည့်ချိန်ဒီမှာသူကမမြင်ရတဲ့အာဒီလည်းရှိပါသေးတယ်။ဒါကြောင့်လည်းတော့မှရှိတယ်နော်။အဲတော့သူတို့ရဲ့သဘာဝအရာလည်းဒီဟာခန္ဓာကိုယ်ရဲ့ဒီကိုယ်ခံအားဖြင့်လုပ်ပြီးသားတယ်ပေါ့နော်။ဒါနဲ့တူလဲဆိုမြို့ဝင်တကားဝမြို့ဆောင်တက်နေတူပါလေ။ညာလူလာလို့ရှိရင်မြို့ဆောင်တက်နေအရင်တီးတွေ့တာပေါ့နော်။အဲဒါကြောင့်တကူဇာလန်းကြောင်ဖြစ်ဖြစ်သက်ရှူတန်းကြောင်ဖြစ်ဖြစ်ယောဂပုံဝင်အာဒီရောင်တဲ့အချိန်စတင်ပြီးတော့တည်လာတာပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဘလူးပိုးတွေကြောင့်ဒီအာဒီရောင်တာဖြစ်ရပြီးတော့ဘလူးအရွယ်တွေမှာပိုးဖြစ်များလဲဆရာကြီ
းဒီက95မိနစ်ပေါ့နော်အဲ့ဒီကျောင်းနေရွယ်ကလေးလေးမှာအများဆုံးတွေ့ရပါတယ်ဒါဘာပိုးတွေကြောင့်လဲဆိုရင်ဒီဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်နိုင်တယ်လို့ဘက်တီးရီးယားပိုးတွေကြောင့်လည်းဖြစ်တတ်တယ်ဘက်တီးရီးယားပိုးတွေမှာတော့ညာလာဖြစ်စတရက်ပိုကော့ကတ်စ်ပိုးကြောင့်ဖြစ်တာများပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့လူကြီးတွေပါတော့ဒီ35နှစ်နောက်ပိုင်းမှာအဖြစ်နေသွားတဲ့သဘောပါဆရာเนาะဘာကြောင့်အလိုနေသွားတာဆရာ
နေသွားပါဘာလို့နေသွားလဲဆိုတော့ဒါကြီးရဲ့သဘောကအမျိုးမျိုးကနှစ်နှစ်လောက်ကစားတယ်တပြည့်ပြည့်ကြီးလာတယ်7နှစ်နောက်ပိုင်းကျတပြည့်ပြည့်ပြောင်းလဲသွားတယ်အဲကြောင့်လူကြီးတွေမှာဖြစ်နေတာပါ
ဟုတ်ကဲ့ဆရာကြီးအခုလို့ဒီအဖြစ်များတဲ့အရွယ်တွေနဲ့ဒီဖြစ်ရတဲ့အကြောင်းကိုသိထားတဲ့အတွက်ဆရာကြီးကာွယ်ဖို့အတွက်ဆိုရော
ဒီအစားလိုက်တော့နဲ့သက်ရှိတဲ့ကြောင်းအားဖြင့်ယောဂပုံမူလောင်ကာဝယ်မှုတွေလုပ်ဖို့လိုပါတယ်။ဒီမှာဒုတိယဆုံးလို့ရှင်တော့ဒီအစာတောက်တွေစားတဲ့အခါမှာချက်ပြီးပြုတ်ပြီးသားစားမယ်။အတုတ်တွေတို့ဒီအစိမ်းစားတာတွေကယောဂပုံမသိဘူးပေါ့။အဲကြောင့်ရှင်ဟိုဖြစ်တတ်ပါ။ရေဆုံးလို့ရှင်လည်းဒီအတန်းတောက်မယ်။ဘုံဘုံလည်းဒီချိုးချက်ပြီးတော့တောက်မယ်။နောက်ပြီးတော့ဒီလူများများရှိတဲ့နေရာတွေတွားတာရှောင်မယ်။အဲမဖြစ်မနေတွားလို့ရှင်လည်းနှာခေါင်းစည်းတက်ဖို့လိုပါလေ။အဲတော့အမေရပြင်းတော့အဟာရကြီးဝအောင်စားရတယ်။အဲ့ချိန်ကြီးဝအောင်လုပ်တယ်။နောက်တစ်ခုကတော့ဒီကာဝယ်ဈေးတွေပေါ့။မှာကလေးယောဂစတမျိုးကာဝယ်ဈေးပေါ့။အဲ့ချက်မှလည်းဒီလက်ချူဆိုင်ကြောင်တို့ကကာဝယ်ပြီးတဲ့ကာဝယ်ဈေးပါတော့တယ်။အဲ့တော့ကာဝယ်ဈေးတွေပုံမှန်ထူတာမယ်။နိုင်ငံတော်ရဲ့အစားကာဝယ်ဈေးလူစီမံချက်မှမပါတာဆိုလို့ရှိရင်လည်းဥပမာအပြင်ဆိုဈာတိတကွေးကာဝယ်ဈေးကိုတာထူတာလို့ရှိရင်အားကြီးရောက်တော့လည်းရှိပါလေ
။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခုက ဒီကြောင်းနေရွယ်ကလေးတွေမှာပေါ့နော်ကြောင်းနေမှာအဓိကကူးဆက်တတ်တယ်ဆိုတဲ့အခါကျတော့ဒီကူးဆက်မှုနည်းအောင်ဆရာကြီးဘယ်လိုအကြံပေးနိုင်လဲ
။ဒီတဲ့ကောင်းတဲ့ကလေးကကျောင်းမလာနဲ့ပေါ့နော်။ကျောင်းလာကြည့်ရပါကြလို့ရှိရင်ကျောင်းဆိုလို့ရှိရင်ကျောင်းဆိုခြင်းတော့ကူးဆက်တဲ့ရောဂါတွေကောင်းဝင်တဲ့တက်တော့အဆင်မြင်တယ်။ဘာတဲ့ကျောင်းစင်းနဲ့ကာပြီးဆိုမယ်။လက်ကမကြခဏဆေးမယ်နော်။ဒီပြင်တော့ဒါချင်းမှာတွေ့လဲဆိုမျိုးစုံသာကသာဆိုလို့ရှိရင်ခဏနာဖြစ်တဲ့နောက်ကျောင်းသာကသာရွယ်ဆိုတဲ့ခဏနာဖြစ်ပါအဲဆိုကိုဤနာဝါရောယောဂပုံစံနဲ့တိတ်တိတ်တွေ့မရှိတော့ဒီစာထိတ်တွေကသာမှယောဂမပြီးမြုပ်ပေါ့အမျိုးသတိမရှိသေးတော့ဘာနဲ့ထိတ်တွေ့တွေ့ဖြားနေတာပေါ့နောက်ပိုင်းကျတော့လည်းဒါရီယာခဏလေးရှိတော့ပါ
ဟုတ်ကဲ့ဆရာနောက်ဒီအသုံးအဆောင်ပစ္စည်းလေးရောဆရာဥမာပကံခွဲရောက်တဲ့ဒီရေခွက်တွေပေါ့နော
်ဟုတ်ကဲ့ပကံခွဲရောက်တဲ့ရေခွက်တွေပေါ့လေတိတ်တဲ့ထားနေပါတော့တယောက်နဲ့တယောက်သူသူသုံးတာတော့မျက်နှာတော့ပွားလို့လက်ကမ်းပေါင်းသူတော့ပါတယ်လေကိုဆက်နေပါလေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကအခုလိုဒီကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ပြီဆိုတော့ဆရာဘယ်လိုလက္ခဏာတွေဆက်ပြီးတော့သိနိုင်လဲဆရာ
။ရောဂါကလည်းဒီလိုမျိုးတော့ကြားရပါဘူး။အတိအကျပိုကြောင့်ဖြစ်လာအပြာကြီးပါလေ။ဗိုင်းရပ်စ်ကလည်းဆိုတော့သိအပြာအပြာကြီးပါ။အဲဒါကြောင့်နာရယ်ပေါ့နော်။အဲကြောင့်ဒါတော့တကယ်လို့ငကိုရမအာရိယကြီးရတဲ့တူ။ငကိုရကြီးရတဲ့ကလေးလေးပါစို့။ဟိုတက်ရှူတာခက်ခဲလာတော့ပေါ့နော်။ဒါကဒီစတက်ကိုခေါက်ကောက်ချောင်းဖြစ်နေတော့ဒီတီရာတွေတွေ့ရတယ်။ကြည့်လိုက်တယ်ဒီသူရဲ့မျက်နှာပြင်မှာဟွာရောင်ပတ်ကလေးတွေပေါ့နော်ဝေါဝါဖြစ်ပြီးဒီလေမင်းလေးကကျိုးစောတော်တော်ကြီးပြည်ပြင်းသွားတာရှိတယ်။နောက်တော့ဒီဟောက်တာတော့အောင်လည်းဖြစ်တတ်ပါတယ
်။ဟုတ်ကဲ့အဲ့တော့အခုလိုဒီလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့ကုသမှုခံယူဖို့ဒီစေကံပြတင်လာပါဆရာနော်
။ဟုတ်ပါတယ်စေကံပြတင်လာတယ
်။ဟုတ်ကဲ့ကုသမှုအနေထား
ဒီကတော့အများပြရဲ့ဒီပြရဲ့ပါရစတမောတိုင်းနဲ့ဗတိယလို့ယူဆတယ်ဆိုတော့ဒီရောက်တဲ့ပရိစီပါစီတွေကိုစေချိန်ပြည့်ရပြီပေါ့တောက်ကုန်လို့ပါလေရှိုးစိုးလို့ကျန်တဲ့ပြည်ထိုင်တော့ကျွန်တော်ထိုးစီထူရပါတယ်ကျွန်တော်ငယ်ငယ်ဒီသိရစိကနဲ့ရောက်တာတော့ဒီစတုခေါကတ်စတုကိုလည်းပတိယပူကြောင့်ဖြစ်တာများတယ်အဲ့ဒါကြတေချာကုသဖို့တူပါတယ်ဘာလို့ဆိုဒီရကုသမှုမလုပ်လို့ရှိရင်ဘာဖြစ်လဲဆိုတော့ဘာမှတည်တဲ့ပူကုသခဲ့တဲ့ဒီဘက်လာပေါ့လေအလုံးလေးဘက်မှာဖြစ်နေတဲ့၆ကောက်ရောင်ဖြစ်နေတယ်အဲ့ဒါကြီးကျတော့ပူပြီးတော့ပြင်းထန်တယ်လို့ပူပြီးတော့လည်းကုသဖို့ခက်သွားတာပေါ့နော်ဘာရဆောင်မဖြစ်တော့ဖြစ်နေတော့ဘူး။ဘာရဆောင်ကလည်းတင်းရှိတက်တာပါလေ
။ဟုတ်ကဲ့ဆရာကြီး။ဒီပြည့်စုံမှုအပိုင်းမှာဆရာကြီးအနာယူဖို့ရောရေနေနေတောက်ဖို့
အနာယူရမယ်လားပြောကြတာနည်းနည်းပြောကြရမယ်။စားရင်နည်းနည်းနဲ့ပြုတ်ချင်းပြလို့ရတယ်။ဒီနာသက်တာနေတဲ့ငုံစည်းတွေလည်းသုံးလို့ရပါလေ
။ဟုတ်ကဲ့။ဒီအာသီကိုခွဲစိတ်ကုသမှုကဘယ်လိုနေသားမှာစပြီးစဉ်းစားတယ်လဲဆရာကြီ
း။အာသီဖြစ်တယ်လို့ပြောလို့။အာသီကဒီမှာပြတာကိုကောမပြတယ်စနေနေ့နောက်ပိုင်းတော့တင်းပြတီသွားမှာနော်လူရမှာပဲဖြစ်ရပါတယ်ကျွန်တော်ကဒီအာဒီကနနာရောင်နဲ့ဖြတ်ဖို့စဉ်းစားတော့ခိုင်ခိုင်နေရဆိုတော့ဒီနေ့ထဲမှာ၆ခါတဲ့ပုံတော့ဒီအာဒီရောင်ဖြစ်လို့ရှိရင်စဉ်းစားတယ်ဒါမှမဟုတ်ဒီနေ့ဆက်တိုက်ပေါ့နော်ဒီနေ့မှာ၅ခါ၅ခါနဲ့ဒီနေ့ဆက်တိုက်ဖြစ်နေစဉ်းစားတယ်နောက်၃နေ့ဆက်တိုက်ပေါ့ဒီနေ့မှာ၄ချိန်နဲ့ပို့ပြီးတော့အာဒီရောင်ဖြစ်ရင်ဖြတ်ရင်ကောင်းမလားဆိုပြီးတော့စဉ်းစားဖြစ်ရှိတယ်ပေါ့နော်ဒီကြောင့်ဖြတ်ကိုပြရမယ်ဆိုတော့အာဒီရောင်သားတွေပါအာဒီပေါင်းဝင်တွေပါဒီကျေသွားတယ်ပေါ့အာဒီတစ်ခုမှဒါဒီလိုဖြစ်သွားပြီဆိုတော့လေဆက်ပြီးတော့ပြည်ဝထုတ်ရမှာပေါ့နော်နောက်တစ်ခုကဒီလေးမှဒီမမြင်ရတဲ့အာဒီပေါ့အဒီနိုက်ခေါ်တော့ပေါ့နော်ဒါလေးသိကြီးတဲ့ကလေးလေးမှညံ့ကြတဲ့တက်ရှင်တဲ့အခါလေဘင်းကျော်သားလေးပြောင်းပါအဲဒီခါကျရင်ဒီတက်ရှင်တန်းကြောင့်ပြစ်ပြီးတော့တပါဒါလည်းအာဒီချက်ဖို့အတွက်ခိုင်လုံးတဲ့အကြောင်းပါဟု
တ်ကဲ့ကျေးဇူးများအရှင်ပါတော့
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးအစီအစဉ်ကိုနားဆင်ခဲ့ပြီးမှာတော့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုနားဆင်ရပါမယ်။မြို့တော်စီပင်တာယာရေးအတွက်စီပင်ရုံးရဲ့လုံနီးလုံထုံးတွေဟာအရေးကြီးပါတယ်။စီပင်ရုံးရဲ့အခြေခံမူဝါဒနဲ့လုံပုံကိုင်မုံတွေကိုလည်းပြုပြင်ဖို့လိုအပ်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
လုံးရတဲ့ဒီဇင်ဘာလ27ရက်နေ့ကလူမှုကွန်ရက် Facebook မှာတင်ထားတဲ့သတင်းတစ်ပုဒ်ဟာရန်ကုန်မြို့တော်ရဲ့အခြေအနေကိုမိပေါင်းထိုးပြသလိုဖြစ်နေပါတယ်။ဈေးမရောင်းရလို့တတိပေးထားတဲ့ဆိုင်းဘုတ်ကြီးအောက်မှာစိန်ပြေနေပြေထိုင်းပြီးဈေးရောက်နေကြတဲ့အမျိုးသမီးတစုရဲ့ဓာတ်ပုံကိုရည်စရာသတင်းအဖြစ်ဖော်ပြထားပါတယ်။အတီလင်းပိတ်ပင်တားမြစ်ထားတာကိုအတီလင်းဖောက်ပြတာဟာရန်ကုန်မြို့တော်ရဲ့ဒလိလူဖြစ်နေပုံရပါတယ်။အခုလိုလုံနိုင်ဖို့အတွက်စီပင်ဝန်ထမ်းကိုကြက်9000 ရဲကိုကြက်သုံးထောင်ပေးရတယ်လို့ဒေသတွေကဝန်ခံပါတယ်အဖမ်းအစည်းတွေလုပ်တော့မယ်ဆိုရင်သူတို့ကကြိုတင်အကြောင်းကြားတဲ့အတွေ့အသိခံရတာမျိုးမရှိဘူးလို့ပြောပါတယ်ဈေးရောက်မှဘဝရပ်တည်နိုင်သူနဲ့ငွေပေါ်ဝင်မှဘဝရပ်တည်နိုင်တဲ့အမှုတန်းတွေနားလည်မှုယူတဲ့အခါမှာအမိန့်ဥပဒေတွေမြောင်းတဲ့ရောက်ကုန်တဲ့ဥပမာဖြစ်ပါတယ်မဆရာကိကစားတဲ့အကျဉ်းဆုံးဖြစ်ပါတယ်ဆိုရှယ်လစ်ကမှာအစိုးရတိုက်ခန်းကိုကိုယ်ပိုင်ပစ္စည်းလိုအယောင်အဝယ်လုပ်တဲ့အကျင့်ဟာဒီကနေ့အထိရှင်သန်နေသေးပါပဲပြတ်ထန်းထားတဲ့ဥပဒေတွေကိုနီးမျိုးစုံသုံးပြီးချိုးဖျက်တာဟာမြန်မာနည်းမြန်မာဟာလို့ဖြစ်နေပါတယ
်နိုင်ငံတကာမျိုးတော်ကြီးတွေလိုတန်ရှင်းตาရလှပပြီးနေချင်းစပွဲဖြစ်လာအောင်ဆောင်ရွက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရန်ကုန်မြို့တော်အစီအစဉ်တာယာရေးဥပဒေဒစ်ကိုလွန်ခဲ့တဲ့ဩဂုတ်လကပြဋ္ဌာန်းပါတယ်။ပညာရေးကာလ3လပြီးရင်ဥပဒေဒစ်ကိုစတင်ကျင့်သုံးမယ်ဆိုတဲ့အတွက်ဒီဇင်ဘာကစပြီးအကောင့်ထဲပေါ်နေတဲ့သဘောဖြစ်ပါတယ်။စီကမဲ့အမှိုက်စွန့်ပစ်မှု၊ကွန်တရီထွေးမှု၊စီကမဲ့ဈေးရောက်မှုစတာတွေကိုထိထိရရအရေးယူမဲ့ဥပဒေလို့ဆိုပါတယ်။ဈေးရောက်မှုတတ်မှတ်ထားတဲ့နေရာကလွဲပြီးလမ်းမေးမှာဈေးရောက်ရင်ဒံငွေ3သိန်းလမ်းပေါ်မှာကွန်ဒရီထွေးမှုနဲ့အငြိအကျေးစွန့်ပစ်မှုကိုကျပ်3000ကနေ5000အထိဒဏ်ရိုက်မယ်လို့ဥပဒေတက်ကဆိုပါတယ်ဒါပေမဲ့လက်တွေ့လုံနိုင်ပါမလားလို့တန်တရာဖြစ်နေကြပါတယ
်စီပင်သားရဒီတန်တရာအဖွဲ့တွေဟာနိုင်ငံခြားမြို့တွေမှာလူပြည်သူစီကကောက်ခံရရှိတဲ့အခွန်ပန်းတာငွေကိုအားကိုးနေတာမဟုတ်ပဲလုပ်ငန်းလိုင်စင်ရေးကိုအဓိကထားနေတာမို့ပြည်သူနဲ့ဆက်ဆံမှုမရှိတဲ့လောက်ဖြစ်နေတယ်လို့လက်ဂလန်မက်ဒေါ်နယ်နဲ့အာကာသိန်းတို့ရေးတဲ့စာရမ်းမှာဖော်ပြပါတယ်ပြည်သူစီကရတဲ့အခွန်ငွေဟာနေပါနေပြီးအခွန်တွန်းမြင်တာကိုပြည်သူကလက်မခံတာကြောင့်ဘတ်ဂျက်နေပါရတယ်လို့ဆိုပါတယ်ဒါကြောင့်ဝန်ဆောင်မှုအားနည်းနေတဲ့အတွက်ပြည်သူယုံကြည်မှုလည်းနေပါရပါတယ်စီပင်ဘတ်ဂျက်တွေမှာပစ္စည်းကိုနည်းလွန်တာကိုသူတို့ကထောက်ပြပါတယ်ရန်ကုန်မှာ6လတကြိမ်ပေးရတဲ့ပစ္စည်းကွန်ဟာလက်ဖက်ရည်တစ်ခွက်ဖို့တောင်မရှိဘူးလို့ဆိုပါတယ်ပစ္စည်းကွန်စနစ်ကိုပြုပြင်ပြောင်းလဲဖို့အကြံပေးထားပါတယ
်ရန်ကုန်စီပင်ဟာတည်ဆောက်မှုဝန်ဆောင်မှုအပန်းဖြေမှုနဲ့အခြားစီးပွားရေးလုပ်ငန်းကိုကြီးကြပ်ပါတယ်ပစ္စည်းကွန်မီးကွန်ရေကွန်အမှိုက်ခွန်နဲ့အထွေထွေခွန်တွေကိုကောက်ခံပါတယ်ဒါပေမဲ့လုပ်ငန်းလိုင်စင်ကွန်ဟာငွေအရာဆုံးဖြစ်ပါတယ်ဆိုင်ငန်းအငှားခြားထားမှုဆိုင်ငန်းတန်ရှင်ရေးဈေးတန်ရှင်လုံခြုံရေးစတာတွေကိုစီပင်ကတာဝန်ယူထားပါတယ်ဈေးတစည်းမှာပုံမှန်ရောင်းတဲ့ဈေးတွေရှိသလိုအစဉ်ပြေသလိုဝင်ရောင်းလို့ရှိတဲ့ဗျံကျဈေးတွေလည်းရှိပါတယ်နေတိုင်းရောင်းတဲ့ဗျံကျဈေးတွေဟာတစ်လကျပ်1500နဲ့ဗျံကျကပ်ပြားဝယ်ရပါတယ်တခါတရံသာရောင်းတဲ့ဗျံကျဈေးတွေကတော့တစ်နေ့ကျပ်50ပေးရတဲ့ရွက်ဆုပ်ပြေစာဝယ်ပြီးရောင်းနိုင်ပါတယ်ဒါကြောင့်ဈေးတွေနဲ့စီပင်ဝန်ထမ်းအပေးယူလို့တာတွေအလွန်များပြားနေတာဖြစ်ပုံရပါတယ
်အခွန်ငွေနေပါလို့ဝန်ဆောင်မှုနေပါရပါတယ်ဝန်ဆောင်မှုနေပါလို့ပြည်သူယုံကြည်မှုနေပါရတယ်ဆိုတော့ဝယ်ရကိကထွက်နိုင်မှုဥပဒေပြဋ္ဌာန်းရုံနဲ့မပြီးပါဘူးဒါလို့ဖြစ်ရတာဟာအုပ်ချုပ်မှုဆိုင်ရာမူဝါဒအားနည်းမှုဖြစ်တယ်လို့လက်လန်မက်ဒေါ်နယ်နဲ့အာကာဟင်းတို့ကဆိုပါတယ်အင်ဂျင်အားလုံးကိုစရင်လုပ်ပြီးကွန်ပျူတာမှာသိမ့်စီနိုင်တဲ့စနစ်ကိုသုံးရမယ်လို့ဆိုပါတယ်ဒါမှအဆောက်အဦနဲ့မြေတံမှုပြောင်းလဲလာတဲ့အတိုင်းကောက်ခံနိုင်ပါလိမ့်မယ်။အခုတော့ကုန်ထုတ်လုပ်ငန်းတွေသာအခွန်ဆောင်ရပြီးနေထိုင်သူတွေကမဆောင်ရသလောက်ဖြစ်နေပါသေးတဲ့။လိုင်စင်ကြီးကောက်ခံပြီးစီမံရန်ဝင်လို့ရှာတာဟာရင်းနှီးမြှုပ်နှံမှုကိုအဟန့်တားဖြစ်စေပြီးစားသုံးကုန်ဈေးနှုန်းကိုမြင့်မားစေတဲ့အတွက်စင်းရဲနွမ်းပါသူတွေကိုနစ်နာစေပါသေး။လိုင်စင်ကြီးကိုမြို့မှာသာသုံးတဲ့အတွက်ကျင်းလက်လူလူဟာအကျိုးမခံစားရပဲဒီလိုမြင့်တဲ့ဒဏ်ကိုခံနေရတယ်လို့ဆိုပါတယ်နိုင်ငံသားမှလို့ပြည်စည်းကုန်နဲ့ဆိုင်ကုန်ကိုသာစနစ်တကျကောက်ခံနိုင်မယ်ဆိုရင်သိတာမြင်တာအချိန်မရွေးစစ်ဆေးနိုင်တာမို့စီပင်ဝန်ထမ်းနဲ့လုပ်ငန်းရှင်နားလည်မှုယူပြီးလုပ်နေကြတဲ့အခရီးလိုက်စားမှုတွေလည်းတဖြည်းဖြည်းနေပါသွားနိုင်ပါတယ်ခင်ဗျာ
ကဲမြန်မာရေးတုံးသက်ချက်ကိုနှားဆင်ခဲ့ကြတာပါအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်အပတ်စ
စဉ်တင်ဆက်သွားမယ်။တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်သမ္မတရုံညွန့်ကြားရေးမှူးချုပ်ဦးစော်ထီးရဲ့တင်ဆက်ရှင်းလင်းပွဲမှာပြောကြားချက်တွေဟာရခိုင်တမျိုးသားလုံးကိုချိန်ချောက်ရာရောက်နေတယ်လို့ရခိုင်အမျိုးသားပါတီ ANP ကကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့ပါတယ်။တရားဝင်အစည်းအဝေးပွဲတွေမှာပါဝင်မှုရပ်ဆိုင်းထားလိုက်တာဟာငင်းကြေးလုပ်ငန်းစဉ်ကိုပြန်လည်တက်မှတ်လို့တဲ့အတွက်ဖြစ်တယ်လို့ KNU ကထုတ်ပြန်ထားတဲ့ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စစ်ပေးဆောင်ဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်သမရယုံညွန်ကြိုင်းမှုချုပ်ဦးစော်ထေးရဲ့တည်င်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အပေါ်ရခိုင်မျိုးသားပါတီ ANP ကဇန်နဝါရီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်ပါတယ်ဇန်နဝါရီလ9ရက်နေ့ကပြုလုပ်တဲ့တည်င်းစာရှင်းလင်းပွဲမှာဦးစော်ထေးရဲ့ပြောဆိုမှုတွေဟာအင်အားသုံးဖြည့်ရှင်းလိုမှုရခိုင်မျိုးနွယ်စုတွေအားလုံးကိုချိန်ချောက်မှုနဲ့မတရားဆွဆွဲရရောက်တဲ့အတွက်ရခိုင်မျိုးသားပါတီအနေနဲ့လေးနက်စွာကန့်ကွက်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ခေအဆက်ဆက်ကလေးကရခိုင်ဖွဲ့စည်းတွေဟာဘင်္ဂလီဖွဲ့စည်းတွေနဲ့ဆက်ဆက်ဆောင်ရွက်မှုမရှိခဲ့သလိုရခိုင်ဒေသမှာအကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်ခြင်းအားပေးခြင်းပူးပေါင်းဆောင်ရွက်ခြင်းလည်းမရှိခဲ့တဲ့အတွက်ရခိုင်တပ်မတော် AA အနေနဲ့ဥစော်ထီးရဲ့အခြေမြင့်မရှိတဲ့ပြောဆိုဆွဆွဲချက်တွေကိုအပြင်းထန်ကန့်ကွက်ရှုတ်ချတယ်လို့ရခိုင်မျိုးသားပါတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
တရားဝင်အစည်းအဝေးပွဲတွေမှာ KNU ပါဝင်မှုရပ်ဆိုင်းထားလိုက်တာဟာတိုင်းဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်လည်သက်မလို့တဲ့အတွက်ဖြစ်တယ်လို့ KNU ကမြို့သားစည်းရုံးကလည်းအခုနှစ်မှာကြာရောက်တဲ့ခရီးနှစ်သိကူးနှစ်ကိုပွေးပို့တဲ့သဝန်လာခွဲမှာထုတ်ပြန်ထားပါတယ်လက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာကရင်မျိုးရအားလုံးမျှော်မှန်းထားတဲ့ NCA ရသဘောတူညီထားကြတဲ့ဒန်းလူကြီးနဲ့ကိုပါပြတာခွင့်နဲ့အတူအပြည့်အဝရှိတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်တဲ့လမ်းကြောင်းကိုလွှဲပြီးတင်ဆောင်သွားတဲ့အနေအထားမျိုးရောက်လို့ပြန်လည်သက်မလူတဲ့အသက်ဖြစ်တယ်လို့အဲ့ဒီသဝန်လာထဲမှာပေါ်ပြထားပါတယ်တရားဝင်အစည်းအဝေးပွဲတွေမှာပါဝင်ဖို့ယာယီရက်ဆိုင်သွားမယ်ဆိုပြီးပြီးခဲ့တဲ့2018နိုဝင်ဘာလတုန်းက KNU ကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်
မွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းအောက်စိတ်မှာဇန်နဝါရီလ10ရက်နေ့နဲ့ပိုင်းအချိန်ကလေပြင်းမှုန်တိုင်းဝင်ရောက်ခဲ့တဲ့အတွက်လူနေအိမ်ခြေတွေအပါအဝင်ဘုံကြီးကျောင်းစာတင်ကျောင်းတွေအဆောက်အဦတွေရာနဲ့ချီပျက်စီးသွားတယ်လို့ကလကုတ်ကျွန်းအုပ်ချုပ်ရေးမှူးဦးသောစိန်ကပြောပါတယ်။လေပြင်းတိုက်ခတ်မှုကြောင့်စာတင်ကျောင်းဘုံကြီးကျောင်းပါဝင်လူနေအိမ်ခြေ150ခန့်ပျက်စီးမှုရှိခဲ့တယ်လို့တစ်ပင်ပြိုလဲတာလက်စစ်မီးတိုင်တွေပြိုလဲတာတွေရှိခဲ့ပေမဲ့လူအသေးပြောက်မရှိဘူးလို့သူကဆိုပါတယ်။ဘာဝပေးဖြစ်ပွားသွားတဲ့ကလကုတ်ကျွန်းကိုကုညီထောက်ပံ့မှုတွေတွားရောက်ပေးဆောင်နေတယ်လို့လဲမွန်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနကဦးစီးအရာရှိဒေါ်ဖြူဖြူရေးကပြောပါတယ်ကလကုတ်ကျွန်းပေါ်မှာအောက်စိတ်အလဲစိတ်နဲ့အပေါ်စိတ်ဆိုပြီးရွာ3ရွာရှိပြီးရွာတစ်ရွာမှာအင်ချီ900-800ကျားရှိတယ်လို့ဒေသခံတွေရဲ့ပြောပြချက်အရသိရပါတယ်
ရှမ်းလက်နက်ကန်တပ်ဖွဲ့နှစ်ဖွဲ့အများဆုံးတွေ့ဆုံပြီးပြစ်ကတ်မှုတွေရပ်တန့်တဲ့ကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေတတိယကြိမ်နှစ်ဖက်ခေါင်းဆောင်တွေကိုစာရေးသားပေးပို့ခဲ့ပါတယ်။ဒီဇင်ဘာ31ရက်နေ့ကစာပေးပို့ခဲ့ပြီးကြေညာချက်ဖြင့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အကြသာပြည်သူလူထုကိုသနာတော်အဖြစ်ပြည်သူတွေရဲ့အနာဂတ်ကိုရှေ့ရှုပြီးရှမ်းတချင်းချင်းမတူတာကိုဘေးပဲတူတာကိုသဘောဝိုင်းမှာခိုင်ပြီးဆွေးနွေးဖို့လိုတယ်လို့ CSSU အလှည့်ကျဥက္ကဋ္ဌစိုင်းပေါင်းကပြောပါတယ်။ဒီဇင်ဘာလနှောင်းပိုင်းကဒီပေါ်မြို့နယ်ထဲမှာရှမ်းလက်နက်ကန်တပ်ဖွဲ့စစ်ရေးတင်းမာမှုဖြစ်ပွားလို့ဒေသခံလူထုထောင်ကျော်ဟာဘုံတော်ကြီးကျောင်း6ခုမှာအတီးတီးစစ်ကြောင်ခိုးလုံနေခဲ့ရပါတယ်
မတူပီခရိုင်ရုံးကိုမြို့နယ်ခုနှစ်မိုင်အကွာမတူပီဟာခါလမ်းမဘေးမှာတည်ဆောက်ဖို့ချင်းပြည်နယ်အစိုးရရဲ့လျှာထားမှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မတူပီမြို့မြို့ဖရရဲ့ဥဆောင်မှုနဲ့ဒေသခံတထောင်လောက်ကဇန်နဝါရီလ9ရက်နေ့ကလမ်းမပေါ်ထွက်စီတန်းလက်လယ်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ချင်းပြည်နယ်အစိုးရအနေနဲ့မတူပီမြို့မြို့ဖလွတ်တော်ကိုယ်စားလှယ်များဒေသခံပြည်သူနဲ့ညှိနှိုင်းမှုမရှိဘဲခရိုင်ရုံတည်ဆောက်မဲ့နေရာကိုရွေးချယ်တတ်မှတ်လိုက်တာကြောင့်အခုလိုဆန္ဒဖော်ထုတ်ကြတာဖြစ်ပြီးမတူပီဒေသခံတွေကတော့မတူပီမြို့တွင်းစီပင် area အတွင်းမှာတည်ဆောက်ပေးဖို့လိုလားနေကြပါတယ်
ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကတော့အခုလျှာထားတဲ့မြင်နေရဟာတတိပညာရှင်တွေကွင်းစင်လက်လာမှုအပေါ်အခြေခံပြီးရွေးချယ်ရတာဖြစ်ပြီးဒီလိုအငင်းပွားနိုင်မယ်ဆိုရင်တော့ဘတ်ဂျက်တွေကိုပြန်ဆုဆွေးရထားပြန်အားရမယ်အနေထားဖြစ်လာနိုင်တယ်လို့ပြောပါရယ်။
ကချင်ပြည်နယ်ပူဇော်ဦးခရိုင်ပန်းနန်းတင်မြို့နယ်ခွဲကဒေသခံရွာသားနေရာကျော်ကနေခါကာပူရာစီမြို့ရအုပ်ရင်တမတ်ဆာမှုကိုပဲပြပေးဖို့ဝိုင်းပြီးတောင်ထိတ်မှာတည်စင်ပါတတိယပတ်ကဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါရယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ ရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရသေးတောင်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်တွေမှာ အခုခါစစ်ဘေးဒုက္ခသည်9000ကျော်ရှိနေပြီးဒုက္ခသည်တွေအတွက်စာဝတ်နေရေးအမိုးကာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။မြန်မာတပ်မတော်ရခိုင်တပ်မတော်အေအေအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ဘူးတီတောင်မြို့နယ်ကကျေးရွာတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုဘူးတီတောင်မြို့နယ်အမှတ်လိုက်ပြင်
ไซเบอร์ดอกาเดรีฮาบุตรีดาวมิโยเนกัมเบียนซาบัตตาเจดีดาวจานโยเบียนเนเซซงดันเจียวเรกาบุงยิจาวเรบาวงซาซันจาวเรมาโคลงเนจาดาบาเจนวารีลาเลยาเนกาบุตรีดาวมิโยเนโกปีคทีลางเมียนบอจาวดาวเจียวเรการิสแคนเลคูโกไรไคเตมดอกาตับใจเดวงยาวไตไคเคบีเรนาวเจียวซาเดตัวซูยินเซียผิดเนเดโลเลตูกาคูโลซาเปียวบาเด
ไอ้ที่ไต่ขึ้นมาเลยมาเย็ดแต่เซ็ตต้องอุจจาระส่งไปกูดันราชิเคดโลลานางเงี้ยลาเลสินะจีเซนต์ตะเฝ้าจ่อกูเลยเอเอก็อยู่สาวตัวบีแฟนซีขวาสาวตัวเรดเดฟเฟอร์วันตะเชื่อกูเลย
นับไปมาเอ๋ก็เปลี่ยนเลยเลือกไปแค่เดียวสบายเลยปงนุ่งย้อมย้อมเนี่ยตัวพี่ชาวเดือดมาชีเดียวดูข้าเดือดสังเกตุกูได้ต่อยาลูกแดงแค่เดียวกูจะเนี่ยทั้งกับสูตรที่แค่ยาเดียวดูข้าเดือดเยอะชิ้นเดียวกูคู่ลูกเปล่าเลยอ่ะมาดูข้าเดือดเลยนะแล้วเราเข้ากันแล้วมันดีใจเลยจ้ะมาเอ๋ก็ตายเลยตัวต่อเนี่ยจะเอาไปใช้เป็นบ้าตัวอีกตัวเนี่ยคือเราเดียวตัวที่นี่กันเลยจ้ะแต่การที่มาตามมาชีเดียวทำไมเนี่ยเราไม่ได้ใช้เนี่
ကိုအစိုးရတက်ကပိတ်ထားတဲ့အတွက်ဒေသခံတွေအနေနဲ့စားဝတ်နေရခက်ခဲဖြစ်နေတယ်လို့သိရပါတယ်။ဆက်ပြီးတော့မုံဒီတက်ပါတီနဲ့ KNUK ရဲ့အမျိုးသားအစည်းအရုံးတို့ကြားနေမြေအငင်းပွားမှုဖြစ်ပွားနေတဲ့တနင်္လာနေ့တိုင်းရေဖြူမြို့နယ်အတွင်းမှာဇန်နဝါရီလပထမအပတ်အတွင်းမှာဘုံတုံးလုံးထပ်မံပောက်ကွဲခဲ့ပြီးလူထိခိုက်မှုမရှိဘူးလို့ဆိုပါတယ်။ဘယ်အဖွဲ့အစည်းရဲ့လက်ချက်ဆိုတာကိုမပြ
ตอนนี้นายตั้งใจจะยืมยืมเนี่ยอยากพูดเจียวเอาสิวิ่งไอ้แม่นี่ยามะจันนวายล่ะคนยันนี่มันเป็นไงเนี่ยต้องคุมาเนี่ยเมียวมาต้องลงปากเวกเหรอลูกมันมีติดปัดดีด้วยใครยังเอากระทะนายยังท้องกะมัวมาด่าเนี่ยคู่ลูกเป็นเพียวจ้าบาร์เลยไอ้กระทะก็ปล่อยต้อนลงก็ได้แต่อภิเษกของเนาะมัวแต่อภิเษกเรื่องขาดก็ได้ปีปงตัวลงปากเวกเนี่ยยามะช่วยเรื่องที่ด้วยเลยมรสัยเงาะนั่นสิที่เดียวลูกก็รออันเดียมาพิบุบ
เราลดเสียประตูเล็กเชลเลยป้าเจ้าลดสัญญาเดลสุรากรมาพิมพ์ลายเดียวทีมีเพียงวันป้ากวยเขเรพิเศษหูมุ่งพิจิตรดีเอ็นเอสบีก้าสั่งเลสองสามนี่เดลุเลตุก้าสวาร์เดทีพิเศษในปัตตาบิดาเดียร์ขังเขียนอยู่ยาชิดูเปโปเรสิยังขังซาดจางหูเยบิมยูเนเมสันนันเนมันเนตั้งเดียดจีลดดับหูจเลอุจิสุก้าและขังยาชิเขเรลุคุลุพิจิตรดี Okay, ini mana mikan? Kita itu tangan kanan itu jenuh siu, ini jangan tak terus. Lagi sini kan sana buku sah siu.
Sini kan sana papi cek mah, pakai buku papi ni ya. Kita itu nama papi dia, mungkin kita perlu saya akan ha. Agak pun agak pun, jangan wali lah, lihat ni ka. Ayam itu yau lah dekah mah. Tiap laut malu itu mesti ya be. Nau tuh ye cama, main pakai buku papi dia tu. Tanya nengen ya ke dek, sange tu malu le. Kita itu beka selesai sahaja ni dek lu suka le. ที่เด็ดมาเราชาญนี่จ้าเลยKNU เนี่ยมุ่งพิจารณาดีฮะNCA เล่ามาอีทูทาร์เลยเพื่อสิ่งที่พิจารณาด้วยไม่อันนี้กินเสียด้วยGMC เนี่ยขังกันหน้ากูปู่มุ่งพิจารณาเลยลูกเยี่ยมอยู่ลุงมุ่งจูสังเพื่อตัวเยี่ยมอู่เอาหน่วยงานคู่ลูกเปล่าไปเลยยาดีดูจะไม่ว่าอย่างลงเงินในสองเดือนนี้อะไรมาไม่ต้องมาหัวจรวดยิ่งแค่ช่องชาเลยบ่เนาะGMC ที่เขาสอนเนี่ยมันดีอยู่แล้วเช็คกันแล้วมันไม่ได้บาดีแล้วแม่ยืดทบีเดชีมาGMCก็บ่าวก็ยาเลยแค่กันนะมาแต่จะเช็คที่พี่บอลนี่เรื่องจะดีอะไรGMCแค่กันนะมามันไม่ได้บาดีเนี่ยบ่าวมันดีกว่าถ้าเลยบอลที่เราตัวเช็คเนี่ยไม่ได้เนี่ยมันจะโดนยิงเนี่ยบ่ มองพี่เด็กปัจจุบันNCAเล่มใหญ่ทุกเคราะห์ตอนนี้เด็กคนนี้ชีวิตแม่เนี่ยตั้งแต่ตอนนี้เนี่ยพี่เนี่ยเสียเด็กคนตั้งแต่หมู่ผู้ใดสักชีวิตก็มาดีGMCSมาแล้วป่าวในนั้นจะไม่ชีวิตแบบ
อะคุสับปีตินเจนชักกูน่าเสียนใจมาบ้าง ในงานตัวตำรายงยงใจมูโชอุโสที่ยัดเดินสายเชียงเป็นมาเปลี่ยนใจเขยชัดด้วยฮะรักใครแต่เนื้อตาลงหัวเชิงชาวยาเยาว์เด็ดด้วยรักใครเมื่อตาปฏิเอียนพีกับจีนยาชัดทบีกังเกิดเขวเร่แต่ยังเว้นสีเว็บบอร์ดมาKNUป่าวเวมุยังสั่งทาราฮะเต็งซ่องในเรื่องยิ่งใจลงงานสิงอุปยันเลยเต็มมาลู่เด็ดด้วยเพื่อเดลูKNUก็ยังเมื่อตาสีงานนี้ก็ยังนิติกุนิกุเปปูเร่ตะวันวานให้มาทบยันชาวเร่
ตอนนี้สิ่งที่คุณน่าสนใจจะรักก็รู้เพียงในวันนี้ตารางการเรียนประชุมจะสะท้อนมาในประเด็นที่ต้องมาเป็นประเด็นรับไว้ที่ปารีสนอกจากนี้ประชุมจะมาเป็นส่วนตัวอย่างอวสานจะมาการอันนี้ในสัปดาห์ที่เรียนดาวทวีสุขีจินเซทารีได้ยินเรื่องราวสิ่งที่คุณน่าสนใจจะรับว่าฟิวเอกาคุโตเลนปีนี้สิ่งที่คุณรีดิโอการ์ดมาเป็นฟิวเอเอออินเทอร์เน็ตสามยนา burmese.voanews.com/nasinaimulu, VOA Burmese News Malay, Tayyak Nasinaimayashim. Akuro, season 8 song mutak ke madrin, chinjo go, goang luyunga pyo pya biba onshin.
American and Mexico nengen nezaka tiyamu en nezap chacho wanyamu chinirigo, kure lilavo, tamratone tra, dine Texas fine go, toyamu apchipare, nezalo nyoyine, American Suya Lungatichu, Yasin Tare Kisarigu, Attack and Democrat Party Guard Luto Kosan in a Menirunga Tuson Sunimui, Mapimele Pikabi, not any Peter Dinimabe, Toya Post Season Tarawa. Suyan and American Tati Piale Yotema Pibimele, as is a situatorigo, Takapune, Ia Chitwamlao, Handavo, Select Tanita, Chataze Pitejo, American and Chaiwini, Met Pompioga, Dinibe Piole Pare, Karumiroma, Tuson Gere, Echening and Chaiwini, Smart Shock Greener to the Indodio, when you Pompioga, Pioso Legale Pipare. Congo Democratic Nangama, Pire Lare Chimpagere, Tamra Yuko Boy Yala Chinia Chaku, Congo Nanga Katli Korean Denova, Saint Cole Pare, Tiawe, Mayala Chinia Jaya, Atenova Yuko Boy Katuri, Kayu Suzong Yashitare, Cheladine, Kualuani, Sopi, Mayala Tokian Chaku, Kango Kera Pipare. A Cantina Malena can be cut a Chitwalani Po, so in Yone, Amyazo Yatamu, Yopa Tamka Yua, Dinever Titula Pare. ที่ต้องการที่จะทำให้ยังไงก็ได้ทั้งหมดเอเยซีนี่จะเข้มงวดช่วยชาวเลยแต่มันก็ยังใช้อีอูพอเวแต่ยังจีเคอร์เนี่ยอีอูตั้งคุ้มเลยพอรู้ยังปุ่นด้วยจีนยาจะมาพบยาทาราบาซีที่มามุรีจงนี้เนี่ยยังเข้มงวดมาแต่สนุรีอารมณ์ว่าเทนินดินในซอยชาวเนี่ยนั่งในการลุ้นว่าจะสามารถทำมุ่งอุบลีเนี่ยนี่ยังตั้งอยู่กับเว็บบุ๊กเลยแต่ต้องทำอะไร ทำไมยังไม่ชี้มีตัวอะไรเลยยังไม่พินิจเจอเด็กกูด้วยส่งสื่อในมือเลยอารมณ์ป่าวในเนี่ยนั่งเองลงกันสิเนี่ยพี่ชิมุยี่จีเอจางเลยพี่สุกีรับว่ายังไม่นั่งเองมีอะไรเนี่ยชีวิตที่ทารีมาสิ่งที่กันลีลาจะสื่อสื่อยี่จะใส่ใจเราเลยจู่จีนยาเจ้าก็จู่สุดท้าวเลย
ทีนี้จริงๆก็กวางเลี้ยงกับพี่ป้าปีเกล้าบ้างทีนี้ในซีซั่นทั่วโลกมีกว่ากูยังนั่งพี่ป้าแต่ไม่ใช่ยังอินจิเนียร์ก็รับไว้ที่ส่วนใหญ่พี่ป้าเองที่นี่จะทำเรื่องยาบ้านซีซั่นนี้ก็หลังดูมีด้าสักกูนั่งสังอาตรงส่วนนี้ตัวกันในทั่วโลกปีเกล้าพี่ป้าเอง
VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနေ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများပါဆင်အောင်ပါ။
This program has come to you from the Voice of America, Washington.